Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်းမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ25ရက်ဗိုလ်တခုနှစ်မနေ့ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတို့ရရှိအားလုံးရှင်းလင်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့အစီးရီးယားခရီးယံဘာသာဝင်60ကို IS အဖွဲ့ကပြန်ပစ်ဆွတ်သွားခဲ့ပါတယ်မြန်မာပြည်နယ်နိုင်ငံတွေမှာပြုတ်လုခဲ့တဲ့ပြည်ပပြောင်းလဲအစီအစဉ်တိုင်းမြောက်ကိုရီးယားနိုင်ငံကလှုပ်ဖို့အစီအစဉ်ရှိဖို့မကြဘူးလို့ဆိုပါတယ်နိုင်ငံတကာမှာကျင်းပမဲ့ကာတာနိုင်ငံမှာကျင်းပမဲ့2022ခုနှစ်ကမ္ဘာဖလားဘောလုပွဲတွေကိုနိုဝင်ဘာနဲ့ဒီဇင်ဘာတွေမှာကျင်းပတဲ့အကြောင်း FIFA အဖွဲ့ကနေပြီးတော့အကြံပြုထားပါတယ်ဒီလိုဒေတာတွင်းတဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကိုရေလုံးကြားမှာပါသတင်းတွေပြီးမှာတော့တိုက်ပွဲတွေဖြစ်နေတဲ့တရုတ်မြန်မာနယ်စပ်ကိုးကန့်ဒေတာရဲ့အခြေအနေတွေကိုကြားမှာပါအဲ့ဒီထဲမှာဆိုရင
်ဒီကထွက်ပြစ်တာကလောက်ကဲ့ရဲ့နောက်ဒီဘက်ကဟိုတာပေါ့ပြန်လုံးဆက်ရဒီဘက်ကထွက်တယ်အများဆုံးထွက်ပြစ်တာတော့လောက်ကဲ့ပဲ
အဲ့ဒီဒေတာအတွင်းမှာရှိတဲ့စစ်ပီးဒုက္ခတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကွန်လွန်မျိုးနယ်ပြည်သူ့လွှတ်တော်ကုစလေဦးဟော်ရှောက်ချန်းကပြောပြတော့တာဖြစ်ပါတယ်ပြည်စုံကိုသတင်းပေးပို့ချက်တွေတင်ပြတဲ့အခါမှာနားဆင်ရမှာပါအဲ့ဒါအပြင်စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့လောက်ကိုင်းမျိုးဘက်ကနောက်ဆုံးအခြေအနေပြီးတော့ရန်ကုန်မြို့ပြင်စစ်မှုဆောင်ကလုခလာစာတိုးပြဖို့တောင်းဆိုနေကြတဲ့အလုသမားတွေရဲ့သတိစခန်းတွေအကြောင်းသတင်းပေးပို့ချက်နဲ့မြန်မာအလုသမားတွေကြုံတွေ့နေရတဲ့အခြေအနေပေါ်လူခွင့်ရေးဥပဒေရှိတော်ကနေတုံ့တက်ချက်တွေကိုနားဆင်ကြမှာဖြစ်ပါတယ်နောက်ပိုင်းမှာတော့ဒီဘက်သတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နန္ဒခင်းအင်္ဂလိပ်စာသင်ခန်းစာမင်းညကဓာတ်ရိုက်လေးလိုင်းဆွေးနွေးထားတာကိုပြန်လည်ပြီးတော့နားဆင်ကြရဖို့ရှိပါတယ်။ဥချင်းဆုံးတော့ဇန်နဝါရီလ25ရက်ဗိုလ်ထူးနေ့မနေ့ပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။စီးရီးယားနိုင်ငံအတွင်ငါအရှေ့မြောက်ပိုင်းဒေသမှာရှိတဲ့အစီးရီးယားခရီးယံဘာသာဝင်60ကို IS Islamic စစ်သွေးကြွတွေကပြန်ပစ်ဆွတ်တော့ခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကအင်္ဂါနေ့မှာပြောပါတယ်။ဒီနေ့လာနေ့ကဟာဆာခေခရီးယံတွင်ကခဘူးဒေသမှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဒေသခံအများအပြားကိုပြန်ပစ်ဆွတ်တော့ခဲ့ခြင်းဖြစ်ကြောင်းဗြိတိန်ခြေဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ရှစ်တိုးထိုးစစ်စင်တိုက်ခိုက်လာနေတဲ့ IS အဖွဲ့ကိုတံပြန်တိုက်ခိုက်နိုင်မှုအတွက်အစီးရီးယားဒေသခံတွေကကတ်လူမျိုးစုတပုံတွေနဲ့ပူးပေါင်းတိုက်ခိုက်တာမှာအများအပြားသေဆုံးသွားကြောင်းလဲဒေသရင်းပြည်သူ့စစ်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Syriac ကောင်စီကပြောပါတယ်အီရတ်နဲ့စီးရီးယားနိုင်ငံတွေအတွင်းနယ်မြေချက်ထွင်ရေးအတွက်တိုက်ပွဲဝင်နေတဲ့ IS Islamic စစ်သွေးကြွအဖွဲ့ဟာဘာသာရေးနဲ့လူမျိုးရေးအရာမတူကွဲပြားတဲ့သူတွေကိုပြစ်မှတ်ထားပြီးတော့တပ်ပစ်တာပြန်ပေးဆွဲတာတွေအစဉ်တစိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ခရီးယံဘာသာဝင်အများစုဖြစ်တဲ့ထောင်တောင်းချီတဲ့အစီးရီးယားလူမျိုးစုတွေဟာဒေသတွင်းနိုင်ငံတွေမှာဖြန့်ကျက်နေထိုင်နေကြတာပါအဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တခြားဒေသက3000လောက်လဲကတ်လူမျိုးစုတွေထိန်းချုပ်ထားတဲ့ဟာဆာခေးနဲ့ကမီရှလီဒေသတွေကိုထွက်ပြေးတင်းရှောင်လာကြတယ်လို့အရှေ့လယ်ပိုင်းဒေသကလူနည်းစုဘာသာဝင်တွေအရေးဆောင်ရွက်နေတဲ့ Demand for Action အဖွဲ့အကြီးအကဲနူရီကီနိုကလည်းပြောပါတယ်
ယူကရိန်းအရှေ့ပိုင်းမှာအပြစ်ခက်ရစဲရေးချိုးဖောက်မှုတွေအတွက်ဘယ်သူမှတာဝန်ရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးပြောနိုင်ဖို့သဘောတူညီမှုမရရှိဘဲရုရှား၊ယူကရိန်း၊ဂျာမနီပြင်သစ်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲဟာအင်္ဂါနေ့ကပြီးဆုံးသွားပါတယ်။ရှေ့တန်းကနေလက်နက်ကြီးတွေရုပ်သိမ်းပေးဖို့လိုအပ်တဲ့အပြစ်ရဲ့သဘောတူညီမှုမြဲမမြဲဆိုတာမတည်ကြတဲ့ဂျာကပဲရစ်မှာထိပ်တန်းတန်တမန်တွေတွေ့ဆုံခဲ့ကြတာပါ။ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဝေါ်လ်တာစတိုင်မီယာကဆွေးနွေးပွဲတွေဟာခက်ခဲလိမ့်မယ်လို့ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံသားရေးဝန်ကြီးပါဗလိုကင်ကလင်က OSCE ခေါ်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့စောင့်ကြည့်မှုအစီအစဉ်ထောက်ခံမှုအပါအဝင်ဤပညာပိုင်းနဲ့ပတ်သက်ပြီးတော့သဘောတူညီချက်အချို့ရရှိတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လို့အပြစ်ရဲ့သဘောတူညီမှုချိုးဖောက်တာနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်ဆိုတာနဲ့ပတ်သက်ပြီးတော့သဘောတူညီမှုတော့မရရှိခဲ့ပါဘူး။ရုရှားနိုင်ငံသားရေးဝန်ကြီးစာကီလာဖရော့ကတော့ဒီစည်းဝေးပွဲဟာငြိမ်းချမ်းရေးသဘောတူညီမှုအကောင့်ထဲပေါ်ရေးအဓိကဆွေးနွေးမယ်လို့ပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့အထက်လွှတ်တော်ကြားနာစစ်ဆေးပွဲတရက်မှာရုရှားအနေနဲ့ယူကရိန်းမှာသူ့နိုင်ငံရဲ့လှုပ်ဆောင်မှုအကြောင်းတွေကိုပဲကြိမ်ဖန်များစွာလိမ်လည်ခဲ့တယ်လို့ထွက်ဆိုခဲ့ပါတယ်။ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ယူကရိန်းနဲ့ပတ်သက်ပြီးရုရှားကိုစိန်မခေါ်နိုင်ရင်မော်လ်ဒိုဗာနဲ့ဘော်တစ်စ်ပြည်နယ်တွေမှာလို့မတည်ငြိမ်မှုအခြေအနေတွေစိုက်နိုင်တယ်လို့အင်္ဂါနေ့ကတတိပေးလိုက်ပါရရှင်
ယူကရိန်းသမ္မတဟန်ဗစ်တာယန်နူကိုဗစ်ရှာရူကဖြုတ်ချမခံရခင်2014ခုနှစ်ဖေဖော်ဝါရီလအစောပိုင်းကတည်းကခရိုင်းမီးယားဒေသကိုသိမ်းပိုက်ဖို့တောင်းဆိုထားတဲ့ရုရှားအစိုးရရဲ့မဟာဗျူဟာမြောက်အထောက်အထားလေလို့ဆိုတဲ့စာရွက်စာတမ်းတွေကိုရုရှားသတင်းစာတစ်စောင်မှရေးသားဖော်ပြလိုက်ပါတယ်။အဲ့ဒီအထောက်အထားတွေကိုအချင်းချင်းဖော်ပြထားတဲ့စာတချို့ကို Novaya Gazeta ဆိုတဲ့တီးကြားလွတ်လပ်တဲ့သတင်းစာရဲ့ online ဆံမျက်နှာမှာအင်္ဂါနေ့ကဖော်ပြလိုက်တာဖြစ်ပါတယ်။ပိုင်းခြားစိတ်ဖြာထားတဲ့မတမ်းများ analytical note လို့ခေါ်တဲ့အဲ့ဒီအထောက်အထားတွေကိုရုရှားအစိုးရထံ2014ခုနှစ် February 4ရက်နေ့25ရက်အကြာမှာတင်ပြခဲ့တယ်လို့ဆိုပါတယ်။ Mr. Yanukovych ကတော့ယူကရိန်းနိုင်ငံကနေ February 22ရက်နေ့မှာထွက်ပြေးသွားပြီးနောက်ပိုင်းရုရှားနိုင်ငံမှာခိုလုံသွားခဲ့တာဖြစ်ပါတယ်။ Mr. Yanukovych ကိုမတရားသဖြင့်အာဏာသိမ်းပြီးယာရုကဖြိုချလိုက်ကြတယ်။နောက် Crimea ဒေသတွင်းကရုရှားဘာသာစကားပြောတဲ့သူတွေကိုအကာအကွယ်ပေးဖို့အတွက်ဖြစ်တယ်ဆိုတဲ့အကြောင်းပြချက်တွေနဲ့နောက်လမလအတွင်းမှာတော့ခရိုင်းမီးယားဒေသကိုရုရှားကသိမ်းပြန်လိုက်ပါတယ်။အဲ့ဒီအချိန်ကစလို့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ဒိုနက်စ်နဲ့လူဟန်စ်ဒေသတွေကခွဲထွေသမားတွေကိုရုရှားကလက်နက်တွေထောက်ပံ့ပေးနေကြတာဖြစ်ပါတယ်။
သမ္မတအိုဘားမားရဲ့လူဝင်မှုကြီးကြပ်ရေးပေါ်စီတွေနဲ့အမိမြေလုံခြုံရေးဌာနကုန်ကြစည်နဲ့ပတ်သက်ပြီးနိုင်ငံရေးအငင်းပွားမှုကြောင့်အမေရိကန်အစိုးရတစ်စိတ်တစ်ပိုင်းပိတ်ရမယ့်အခြေအနေစိုက်မဲ့အန်ဒီရဲ့ရှိနေပါတယ်။အဲ့ဒီအမိမြေလုံခြုံရေးဌာနအတွက်လက်ပတ်ငွေဟာဒီတောက်ကြနေ့ကုန်ဆုံးမှာဖြစ်ပြီးတော့အစိုးရအမှုတန်းပေါင်း3000လောက်ခိတအလုံမစင်ပဲနေကြရမှာဖြစ်ပြီးမရှိမဖြစ်လိုအပ်တဲ့အမှုတန်းပေါင်းနောက်ထပ်2000ကတော့လက်ရှိပြဿနာဖြေရှင်းမပြီးမချင်းလစာမဲ့ဆက်ပြီးတော့အလုံလုံကြရမှာပါနိုင်ငံရဲ့နေဆက်တွေကိုကင်းလှဲ့စောက်ရှောက်တာအပြင်လေးစိတ်မှာရှိတဲ့လုံခြုံရေးစစ်ဆေးမှုတွေနဲ့သမ္မတအိုဘားမားရဲ့သူ့ရဲ့မိသားစုလုံခြုံရေးတာဝန်ယူရတဲ့အဆရှိတဲ့တာဝန်တွေကိုယူနေရတဲ့အမိမြေလုံခြုံရေးဌာနအတွက်American dollar billion 40ကုန်ကြစည်အတည်ပြုဖို့ Republican ရော Democrat လွှတ်တော်အမတ်တွေကပါသဘောတူကြတယ်လို့ပြောပါရယ်။ဒါပေမဲ့ Republican တွေဘက်ကနိုင်ငံတွင်းတရားမဝင်ရောက်ရှိနေတဲ့အခြေချသူပေါင်း5တန်းနီးပါးကိုပြည်နှင်တန်ပေးမဲ့အစီအစဉ်ကိုဟန်တားဖို့သမ္မတရဲ့အဆိုပြုချက်ကြောင့်ကုန်ကြမယ်ဈေးကတော့သူတို့ကသဘောမတူဘူးလို့ဆိုပါရယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။လိမ်ပိုင်းဆိုင်ရာမဖွဲ့မရပြုတ်မှုခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေထွက်လာပြီးတဲ့နောက်ပိုင်းကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့အကြီးကရာဂျင်ဒရာပါချောရီဟာယာရုကနှုတ်ထက်သွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံသားမစ္စတာပါချောရီဟာနိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့အကြီးအဖြစ်2002ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်မှာအဲ့ဒီအဖွဲ့နိုဘယ်ဆုချီးမြှင့်ခံရတဲ့အထက်မှာပါဝင်သူလည်းဖြစ်ပါတယ်။ IPCC နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့အနေနဲ့ခိုင်မာပြသပြီးအချိန်ပေးလှုပ်ဆောင်နိုင်တဲ့ခေါင်းဆောင်မှုမျိုးလိုအပ်ကြောင်းလက်ရှိအခြေအနေအရသူ့အနေနဲ့အဲ့ဒီလိုဆွမ်းဆောင်နိုင်တဲ့အခြေအနေမရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ထံရေးသားပေးပို့တဲ့သူ့ရဲ့နှုတ်ထွက်စာထဲမှာမစ္စတာပါချောရီကရေးသားထားပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာအခုသတင်းပတ်အတွင်းဆွေးနွေးပွဲကျင်းပနေစဉ်အတွင်းသူအခုလိုနှုတ်ထွက်ရတာဟာအိန္ဒိယနိုင်ငံမှာဖြစ်သွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အတွက်ဖြစ်တယ်လို့သူကပြောပါတယ်။အိန္ဒိယနိုင်ငံအခြေစိုက်ပြီးတော့သူဥဆောင်တဲ့ပညာရှင်အဖွဲ့မှာအလုပ်လုပ်နေတဲ့အသက်29နှစ်အရွယ်အမျိုးသမီးကသူ့အနေနဲ့ email text message တို့ကနေမဖွဲ့မရရေးသားပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်လာပြီးမှလက်ရှိကျင်းပနေတဲ့စီးပွားကနေနှုတ်ထွက်သွားကြတာဖြစ်ပါတယ်။အဲ့ဒီဆွဆွဲမှုတွေဟာမမှန်ကန်ကြောင်းသူကညှင်းဆိုလိုက်ပြီးသူ့အနေနဲ့ဒီအမှုမှာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလဲမစ္စတာပါချောရီကပြောပါတယ်
။တင်းငွေအနေနဲ့ကအမေရိကန်ပြည်ထောင်စုဟောလိဝုဒ်မှာကျင်းပသွားတဲ့89ကြိမ်မြောက်အော်စကာရုပ်ရှင်ထူးကျွန်စုပေးပွဲအတွင်းမှာဟောင်ကောင်ဆန္ဒပြပွဲအကြောင်းထည့်သွင်းပြောဆိုသွားတဲ့အတွက်သူတို့အနေနဲ့အားတက်မိကြောင်းဒီမိုကရေစီရေးလိုလာတဲ့ဟောင်ကောင်ဆန္ဒပြသူတွေကပြောပါရယ်ပြီးခဲ့တဲ့နှစ်အတွင်း Occupy Movement လို့ခေါ်တဲ့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပေါ်ပြီးတဲ့နောက်အခုလိုအရှိန်ကျနေတဲ့အချိန်မှာဟောလိဝုဒ်ကသူတို့အကြောင်းထည့်သွင်းပြောသွားတာဟာအားတက်စရာကိစ္စဖြစ်ကြောင်း Umbrella Movement လို့ခေါ်တဲ့ထိလှုပ်ရှားမှုကိုဥဆောင်ပြုလုပ်သူတဲဦးလည်းဖြစ်ကျောင်းသားကောင်းဆောင်လည်းဖြစ်တဲ့တော်မီချန်းကပြောပါရယ် Los Angeles မြို့မှာကျင်းပတဲ့ Oscar ဆုပေးပွဲမှာအကောင်းဆုံးသချင်းဆုရရှိသွားတဲ့ Common ကသူဆုလက်ခံရယူတဲ့မိကွန်းအတွင်းဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုထောက်ခံအားပေးကြောင်းထည့်သွင်းပြောဆိုသွားတာပါရှင်
မြန်မာနဲ့ဗီယက်နမ်နိုင်ငံတွေမှာလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲအစီအစဉ်တွေအတိုင်းလှုပ်ဆောင်ဖို့တိုက်တွန်းပြောဆိုနေတဲ့အပေါ်မြောက်ကိုရီးယားဘက်ကအလေးထားစဉ်းစားမဲ့ပုံမပေါ်ဘူးလို့လေ့လာသူတွေကပြောပါတယ်။ဗီယက်နမ်နိုင်ငံမှာစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပြီးတည်တာတဲ့တိုးတက်မှုတွေရှိလာတာကိုနမူနာယူပြီးလိုက်နာကျင့်သုံးသင့်ကြောင်းတောင်ကိုရီးယားသမ္မတပတ်ကင်ဟေကအခုလအစောပိုင်းကပြောကြားခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံမှာလည်းပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပြီးအကျိုးဖြစ်ထွန်းတာကိုတွေ့ရကြောင်းတောင်ကိုရီးယားသမ္မတကပြောပါတယ်။ဗီယက်နမ်နိုင်ငံမှာလှုပ်ဆောင်ခဲ့တဲ့ပြည်ပြင်ပြောင်းလဲမှုပုံစံကမြောက်ကိုရီးယားအတွက်အဆင်ပြေနိုင်ကြောင်းအေရှာဖောင်ဒေးရှင်းအဖွဲ့ကတောင်ကိုရီးယားဆိုင်ရာကိုယ်စားလှယ်ပီတာဘက်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံထဲမှာလွန်ခဲ့တဲ့ဆယ်စုနှစ်ခုအတွင်းပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေအများနေကွေးခဲ့တဲ့အတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်မယ်မထင်ဘူးလို့သူကပြောပါတယ
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းပိုတက်စကန်မှာလူသေဆုံးဒဏ်ရာရရှိခဲ့တဲ့ဘုံးတလုံးပေါက်ကွဲခဲ့ပြီးနိုင်ပိုင်းအကြာကန်နိုမြို့မှာအသေးခံဘုံးတလုံးပေါက်ကွဲခဲ့လို့လူအနည်းဆုံး10ဦးသေဆုံးခဲ့ပါတယ်ကန်နိုဘက်စကာလိုင်းဂိတ်မှာအင်္ဂါနေ့နှောင်းပိုင်းလောက်မှာပုံပေါက်ကွဲခဲ့တာလို့ကန်နိုကလာတဲ့သတင်းတွေရသိရပါတယ်အမျိုးသားနှစ်ဦးဂျီကာဝါကိုဥတီရဲ့ဘတ်စကားပေါ်တက်ပြီးမကြမီပေါက်ကွဲပစ္စည်းတွေကိုစနက်တန်ဖြုတ်ခဲ့တာဖြစ်တယ်လို့နိုင်ဂျီးရီးယားနေ့စဉ် Daily Trust သတင်းစာကပြောပါတယ်ရှင
်နောက်ဆုံးရောက်နိုင်ငံသားသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နီတို့ကြီးညာသွားကြကြတာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့မြန်မာနိုင်ငံတရင်ဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ့်အထက်မှာအခုရင်ဆုံးတော့ကိုကန့်ဘက်ကအခြေအနေကိုကြည့်ရအောင်ပါကိုကန့်ဒေတာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနဲ့ကိုထွက်ပြေးတင်းရှောင်သွားတဲ့ကိုကန့်စစ်ဆောင်ဒုက္ခသည်အနည်းဆုံး4000လောက်ရှိမယ်လို့ကွန်းလုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ကပြောဆိုလိုက်ပြီးတော့တရုတ်နယ်စပ်ဒေတာမှာဒုက္ခသည်ရေးကူညီနေသူတွေကတော့တိထက်ပုံမယ်လို့ခန့်မှန်းနေကြပါတယ်တစ်ချိန်တည်းမှာလည်းလောက်ကန်မြို့မှာနေမြေအေးချမ်းစာပြုလာတာကြောင့်ပြန်လာသူတွေလည်းရှိနေတယ်လို့အစိုးရသတင်းစာတွေမှာဖော်ပြနေကြပါတယ်အပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကအခုလိုတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလ9ရက်နေ့ကစတင်ဖြစ်ခဲ့တဲ့ကိုကန့်ဒေတာစစ်ပွဲကြောင့်လောက်ကိုင်းနဲ့အနီးနားကမြို့ရွာတွေကဒေတာကံပြည်သူတွေနဲ့အဲ့ဒီဒေတာကိုလာရောက်အလုလုကိုင်နေသူတွေဟာတရုတ်နိုင်ငံနဲ့လာရှိုးမြို့ဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်လောလောဆယ်တရုတ်နိုင်ငံဘက်ကိုထွက်ပြေးနေတဲ့ကိုကန့်ဒုက္ခသည်ပေါင်း4000လောက်ရှိနေတယ်လို့ကွန်းလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကပြောပါတယ်4000
ဒီကထွက်ပြတာကလောက်ကဲ့ရဲ့နောက်ဒီဘက်ကဟိုသားပေါ့ရန်လုံးဆိုင်ဒီဘက်ကထွက်တယ်အများဆုံးထွက်ပြတာလို့လောက်ကဲ့ပဲရှင်းလို့ဟောလဲထွက်လာနေရဲ့အခုပြန်လာကြပါပြီပုတ်ပြန်လာပြီ
တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတဦးကတော့ကိုကန့်ဒေတာနေဆက်တကြောကထွက်ပြသူဟာဒီတဲ့ပိုများနိုင်ကြောင်းနဲ့တရုတ်ပြည်ထဲမှာစစ်ဆောင်ဒုက္ခသည်စခန်း10ခုလောက်ရှိနေကြောင်းပြောပါတယ
်ဒီကနေ့ပတ်ဝန်းကျင်ဒီဘက်ဒီတောက်ရှောက်မှာဟောတော့ရှိမှာ10000 9000လောက်ရှိနေကြအများကြီးကျွန်တော်ဒီနိုင်ငံသားတွေပဲကျုပ်ကလည်းရှိတယ်ကျုပ်ကလည်းရှိတယ်တချို့ကလုံထာတို့တောက်ဆွေတို့အစုံမကောဒီလောက်ကိုင်ဖက်ရတို့တောက်ဖြစ်ထားဖက်ရတို့ရှင်ကိုင်တို့မထမောထိုင်းတို့ကုံချာတို့ဒီတောက်လျှောက်ပဲပေါ့အာပါရှင်ကျော်ဖက်လည်းပါတယ်ချစ်ကျော်ဖက်မှာအများကြီးကဒီမိုင်းကင်ဖက်သွားတာကျုပ်နေဆက်ပေါ့မိုင်းကင်ကျောင်းတို့ပမာဏနေဆက်မှာပေါ့စခန်းတွေတော့များတယ်ဗျစခန်းတွေကတော့တော့ကျဆိုဆက်ကြောမှာက
ြတရုတ်နိုင်ငံအတွင်းကိုထွက်ပြေးသူတွေရှိသလိုကိုကန့်ဒေတာကိုလာရောက်အလုလုကိုင်းတဲ့အစိုးရဝန်ထမ်းနဲ့ကြံခင်းလုပ်သားတွေကတော့မြန်မာပြည်အတွင်းပိုင်းကိုပြန်လာနေကြပါတယ်ဒီကနေ့နေကင်းလာရှိုးမျိုးကနေမန္တလေးဘက်ကိုပို့ဆောင်ခဲ့သူပေါင်း900ကျော်လောက်ရှိနေပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စုစုပေါင်း1000နီးပါးလောက်ကိုမန္တလေးဘက်ကိုပို့ဆောင်ခဲ့တယ်လို့ရှမ်းပြည်နယ်ပြန်ကြားရေးနဲ့စစ်သွေးရေးဌာနလက်ထောက်ညွှန်ကြားရေးမှူးဦးဝေလင်းကပြောပါတယ်
ရတော့ဆယ်နှစ်အထိမှာတော့အတော်ကြီးကကိုစီကျား၃နှစ်တည်းဘာ180ခေါစုစုပေါင်း900နဲ့ရှိဦးတူတယ်မောမတော်ကြီးစီက196ကျားခွန်3ခွန်တည်းဘာ1ခွန်4တည်းစုစုပေါင်းက91တည်းနဲ့ဟုတ်ကဲ့အဲသူကတော့မန်လေးပဲပို့တာအဲ့ဒါကတော့ကျွန်တော်တို့ဒီ60ပေါ့နော်ကိုစောင်းစီမံကိန်းဦးကြီးဌာနရင်းနှီးတော့တော်တော်သေးသေးကြီးကုန်ပြီအဲ့ဒီဟာနေလုပ်ခဲ့တာသူတဲ့ကတော့မန်စုဒီလိုမျိုးကမန်စုဆန်ကြောင်းဆရာတော်ကနေပြောတမခါလုပ်တယ
်။လာရှိုးမျိုးမန်စုဖုံးတော်ကြီးအကြောင်းမှာစစ်ဆောင်ဒုက္ခသည်800ကျော်လောက်ခိုးလုံးနေတယ်လို့လဲလာရှိုးမျိုးရောက်လောက်ကင်ဒေတာကန်တဦးကပြောပါတယ်။ဒုက္ခသည်တွေဟာဒီလိုတင်းရှောင်သွားသူတွေရှိတယ်လို့ကိုကန့်ဒေတာမှာအခြေအနေဟာစတင်ငြိမ်သက်လာပြီဖြစ်တာကြောင့်တရုတ်နိုင်ငံကိုတင်းရှောင်သွားသူတချို့ဟာလောက်ကင်မျိုးကိုပြန်လာနေပြီဖြစ်ကြောင်းဒီကနေ့တို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။ဒီလ23ရက်နေ့အထိမိသားစု155စုလူ900ကျော်နဲ့ရွှေပြောင်းလုပ်သား250ကျော်ဟာလောက်ကင်မြို့ကိုပြန်လာပြီးဖြစ်ကြောင်းပါရှိပါတယ်။ပ ီးခဲ့တဲ့တနင်္လာနေ့ကတော့လောက်ကိုင်မြို့ကနေလာရှိုးမြို့ကိုပို့ဆောင်တဲ့စီအော့အကျဉ်ထောင်ကအကျဉ်သားတွေစစ်ရှောင်ပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေလိုက်ပါတဲ့ရင်နှန်းကိုပါစင်ကျော်နဲ့ချင်းရွှေဟော်အကြလုံထန်းရွာအနီးမှာကိုကန့်အဖွဲ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်အကျဉ်သူ44ယောက်အကျဉ်ဦးစီးဝန်ထမ်း1ယောက်နဲ့စစ်သည်1ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့အစိုးရတပ်ဖက်ကလေကြောင်းကပါပြန်လည်တိုက်ခိုက်ခဲ့ရကြောင်းသတင်းစာတွေမှာဖော်ပြပါတယ
်ကိုမိုးစောပါခင်ဗျာတဆက်တည်းပြောရမယ်ဆိုရင်စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့လောက်ကံမျိုးရဲ့အနောက်ဘက်ကိုကန့်တပ်တွေခြေကုပ်ယူထားတဲ့ဒေသကိုမနေ့ကမြန်မာအစိုးရတပ်ဖက်ကနေ့တစ်ပတ်လောက်ထိုးစစ်ဆင်ခဲ့ပါတယ်ဒေသကိုတော့မသိနိုင်ပဲနေကင်းပိုင်းမှာထိုးစစ်ရပ်သွားတယ်လို့ကိုကန့်ဘက်ကပြောပါတယ်စစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကံမျိုးမှာတော့စစ်ဆောင်ဒုက္ခသည်တွေတချို့ပြန်လာနေတယ်ဆိုပြီးတော့မြန်မာတပ်မတော်ဘက်ကပြောပါတယ်အချိန်နဲ့အသေးစိတ်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြပါခင်ဗျာ
တိုက်ပွဲတွေဖြစ်နေတာသတင်းနှစ်ပတ်ကြောလာခဲ့ပြီဖြစ်တဲ့ကိုကန့်ဒေသဘက်မှာဒီကနေ့အင်ကာနေ့မှာလဲလောက်ကံမျိုးနဲ့ကုန်းချမ်းမျိုးချာဖုံချွေးချမ်းဒေသကိုမြန်မာအစိုးရတပ်ဖက်ကမနက်ပိုင်းကစပြီးလက်နက်ကြီးနဲ့ပြစ်နှစ်ကြိမ်တိုင်တိုင်ကြားထိုးခဲ့တယ်လို့ဖုံချားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်မနက်က6နာရီခွဲတော့နေစတယ်ကြလက်နက်ကြီးနဲ့ဖြစ်တယ်ဟောကြီးတာထိုးတယ်ပြီးတော့ပြန်ဆုတ်တယ်လက်နက်ကြီးနဲ့ပြန်ဖြစ်တယ်ကြီးတာပြန်ထိုးတယ်အဲ့လိုပဲလုပ်တာ7နာရီလောက်ထိရောက်သွားတယ်ကြဟုတ်ကဲ့ကျွန်တော်ဘက်တော့ဘာမှဟိုထိခိုက်တန်ရာရတာမရှိပါဘူးကွာဟိုတော်တော်ကဟိုဖုန်းချိစားပါပဲဖုန်းချိစားအဲ့ဒီတော့ပါပဲကွာ
9နာရီကြာတိုက်ပွဲအတွင်းကိုကန့်လက်နက်ကင်တပ်ဖက်ကအထိခိုက်အကြဆုံးမရှိတဲ့အကြောင်းလည်းသူကပြောပါတယ်မနေ့တနင်္လာနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမှာတော့မြန်မာအစိုးရဘက်က3ဦးကြာဆုံး9ဦးဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်ဒါ့အပြင်မနေ့ကလောက်ကင်မြို့စီအော့အကျဉ်ထောင်ကအကျဉ်သားတွေဝန်ထမ်းတွေနဲ့ပြည်သူတချို့ကိုမြန်မာအစိုးရတပ်ကလာရှိုးမြို့ကိုပို့ဆောင်တဲ့ရင်တန်းတိုက်ခိုက်ခံရတာကြောင့်ရင်တန်းမှာပါလာသူ46ဦးတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။အခုတိုက်ခိုက်ခံရတဲ့ဆိုတဲ့လောက်ကိုင်းနဲ့ချင်းရွှေဟော်ကြားကလောင်ထန်းဒေသဟာဆိုရင်မကြခဏတိုက်ခိုက်ခံရတဲ့နေရာတွေလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေဟာဖုံချားရှင်ရဲ့ကိုကန့်လက်နက်ကိုင်တို့တိုက်ခိုက်တာဖြစ်တယ်လို့မြန်မာအစိုးရတပ်ဖက်ကပြောဆိုနေပေမဲ့ကိုကန့်လက်နက်ကိုင်တပ်ဖက်ကတော့ဒီဒေသတွေဟာမြန်မာအစိုးရဘက်ကလုံခြုံရေးအရာထိန်းချုပ်ထားတဲ့နေရာဖြစ်တာမို့အနာတောင်မကတ်နိုင်ဘူးဆိုပြီးအစဉ်တစိုက်ညှင်းဆုံနေတာဖြစ်ပါတယ်။မနေ့တုန်းကအစိုးရတပ်ရင်တန်းတိုက်ခိုက်ခဲ့ရတဲ့ဆိုတာနဲ့ပတ်သက်ပြီးကိုကန့်လက်နက်ကိုင်တွေရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ဟုတ်တယ်အစီ40လောက်ကန်နေချင်းချွေဟောပေါ့သူတို့ပြောတော့ဒါပေမဲ့သူတို့ကလာတဲ့ပုံစံရှေ့က point ကမရှိနဲ့ဗျာ point ကမရှိရသစည်းပုံမှာ0.5ဒီလင်းရင်ပြတ်တဲ့စစ်တဲ့ GG တလည်းဒီပါအဲ့တော့ကိုတို့ကတလန်းလုံးဒီတိုင်းမှာပြစ်ချက်ပြီးပြီးတော့ဆင်းလာပါလေခင်ဗျာဒီအချက်သားရအောင်ဖြည့်တယ်ပြောရကြတို့ကဒီတောင်တစ်ဖက်တစ်ဖက်တစ်ချက်ပေါ့အဲ့လိုတို့ကရှောက်ပြစ်ပြီးတော့ဆင်းလာပြီးတော့ပုံနဲ့ကျဲတယ်အဲ့လိုလုပ်နေပြီးတော့အဲ့ဒီချိန်ပတိုင်းမှာပဲကျွန်တော်ကိုတို့ကဖူးစစ်ဆင်နေတယ်ကျွန်တော်ကလူအဲ့လိုမများပါဘူးတို့ကိုဖူးစစ်ဆင်နေတာကိုကျွန်တော်ကလူဘယ်လိုလုပ်အဲ့လောတော့တရမှာလေကြ
ဆဲအုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကိုင်းမြို့မှာတော့တည်ငြိမ်စားပြုလာပြီဖြစ်ပြီးစစ်ဆောင်သွားသူတွေယာနဲ့ချီပြန်လာနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံပြည်သူဆက်ဆံရေးဌာနရဲ့ညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုဒီကနေ့မှပဲတယ်လီဖုန်းနဲ့ဖြေကြားပါတယ်အင်ကာနေထုံနိုင်ငံပိုင်သတင်းစာတွေမှာလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့အခုချိန်ထိလူပေါင်း1000ကျော်တို့လောက်ကိုင်းမြို့ကိုပြန်လာခဲ့ကြပြီလို့ဖော်ပြပါတယ်တောင်းနေချီတဲ့စစ်ပြေဒုက္ခသည်တွေကတော့တင်းရှောင်နေကြရဆဲဖြစ်ပါတယ်။မြန်မာအစိုးရတပ်တွေနဲ့ဖုံချားရှင်ဦးဆောင်တဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေကတော့သတင်းနှစ်ပတ်ကြာမြင့်လာပြီဖြစ်ပေမဲ့အခုချိန်ထိတော့တိုက်ပွဲတွေရပ်တန့်နိုင်မဲ့အနေအထားမျိုးမရှိသေးပါဘူး။မြန်မာအစိုးရဘက်ကအခုတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတာဖြစ်တယ်လို့ပြောဆိုနေပြီးအရင်တော့ကမြန်မာစစ်အစိုးရနဲ့အပြစ်ရအဖွဲ့တစ်ခုဖြစ်တဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖက်ကတော့နိုင်ငံရေးအရာတရားဝင်ရည်တည်ချက်တစ်ခုအတွေ့ရွေးချယ်စရာမရှိတော့လို့တိုက်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင
်။မတ်တင်ကြီးထိုင်ပြောပြသွားတာပါအခုတော့ရန်ကုန်မြို့ကအလုတ္တမတပိတ်အကြောင်းကိုဆက်ပါမယ်။ရန်ကုန်မြို့ပြင်စက်မှုဇုံမှာရှိတဲ့အလုတ်ယုံတွေမှာအလုတ္တမစီမင်းစီကံတတ်မှတ်တဲ့အခါအလုတ္တမတပ်မကရဲ့သဘောထားပါထဲ့သွင်းစဉ်းစားဖို့လုတ်တဲ့တစ်နှစ်ပြည့်ပြီးသူတွေကိုလိုအပ်ကတိုးမြှင့်ပေးဖို့သူတို့ရဲ့လိုအပ်ကကိုနှဆတိုးပေးဖို့စတဲ့တောင်းဆိုမှုတွေနဲ့အလုတ္တမတွေဆန္ဒပြနေကြပါတယ်။ဒါပေမဲ့တောက်ကြံလေးကစပြီးတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကြားတိုက်ခိုက်မှုရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ရမှာနှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံရဲ့အလုတ္တမအခွင့်အရေးလှုပ်ရှားမှုမှာအဓိကအရေးပါတဲ့နေရာဖြစ်လာတဲ့ တပိတ်စကန်နေရှိရာကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Steve Hammond ရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တုတ်တဲကနေပြီးတော့
တုတ်တဲကနေပြီးတော
့အမြန်ဆုံး
အမြန်ဆုံး
လွတ်မြောက်ပါစေ
စနပ်ပြအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်ကိုပြန်မဝင်ရင်အနာပိုင်နေအနေနဲ့တည်ဆဲဥပဒေအရအရေးယူရလိမ့်မယ်လို့အလုပ်သမားဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်လိုက်ပါတယ
်ပါဝင်ပတ်သက်သူများသွေးတို့လှုံ့ဆော်အားပေးအားမြောက်ပြုလုပ်သူများအားတည်ဆဲဥပဒေနဲ့အညီဒေသအာဏာပိုင်ဖွဲ့စည်းများနှင့်ပူးပေါင်း၍အရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါသည်ဟုဖော်ပြပါရှိပါရယ်ခင်ဗျာ
မို့မို့လင်ဟာအီလန်မြန်မာအထက်ဆက်ယုံကဆန္ဒပြနေတဲ့အလုသမာတဦးဖြစ်ပါတယ်သူ့အနေနဲ့တစ်လကို15ဒေါ်လာကနေဒေါ်လာ20လောက်ပို့ပေးနေတဲ့အတွက်သူ့မိဘတွေနဲ့ညီမ3ယောက်ရပ်တည်နေထိုင်နေတာလို့ပြောပြီးအလုသမားတွေကြုံတွေ့နေရတဲ့အခက်အခဲကိုရှင်းပြပါတယ
်ဒါပေမဲ့ဘယ်သူမှမရှိရ
ဘူးဒါကမှ
ပြည်သူလူထုကလွဲပြည်သူလူထုဆိုတာကမှပဲပြောရမယ်ဆိုရက်ွက်လူကြီးဥက္ကဋ္ဌတို့ယာယီမှုတို့အဲ့လိုလူတွေကပါဆက်ဆိုင်ဘက်ကဆိုင်ဘက်ကပတ်စံပေးထားတယ်300ပေးထားတယ်ကြားတယ်ဆိုင်ဘက်တော့မှ300ပေးတယ်အဲ့300နဲ့ကျမတို့အလုသမားတွေကိုဟိုနေရဆိုလို့ရှိရင်ပိတ်ဆို့လို့မှတရားနှိပ်စက်တယ်
အကြမ်းဖက်ဖြိုခွင်းမှုတွေနဲ့ဖမ်းဆီးမှုတွေဖြစ်ပေါ်ပြီးတဲ့နောက်မှာတော့ဆန္ဒပြအလုပ်သမားတွေဟာဒေါသထွက်နေတဲ့အပြင်ကြောက်စိတ်တန်တရားစိတ်တွေနဲ့ဆက်လက်ဆန္ဒပြနေကြပါတယ်။အများစုကလည်းအစိုးရတရှိုးဖြစ်မှဆိုတဲ့အတွက်သတင်းတောက်တွေကိုစကားမပြောလို့ကြပါဘူး။ပြိုကျလူနီးပါးဖြစ်နေတဲ့ဆက်မှုဇုံတွေမှာဆက်ကျော်တဲ့အရွယ်မင်းကလေးငယ်တွေကိုအလုတ်ခံထားပြီးသူတို့ရဲ့လောအကကလည်းတစ်နေ့ကို1ဒေါ်လာခွဲနဲ့ညီမျှတဲ့ကျပ်1500ကနေ1600လောက်သာရကြတာပါ။သူတို့အတွက်လောအကတစ်လကိုဒေါ်လာ30လောက်တိုးမြှင့်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။အီလန်ဆက်ယုံကိုတနင်္ဂနွေနေ့ကပြန်ဖို့မိမဲ့အလုတ်သမားတွေအနေနဲ့အလုတ်ပြန်ဆင်းတော့မှသာသူတို့တောင်းဆိုတဲ့လောကကိစ္စကိုစဉ်းစားမယ်လို့ဆက်ယုံမန်နေဂျာကပြောပါတယ်။ဒါပေမဲ့အလုတ်သမားတွေလည်းတယောက်မှအလုတ်မဆင်းကြသလိုဆက်ယုံအရာရှိတွေလည်းမရှိဘူးလို့အဆောင်တွေကပြောပါတယ်။အနီးနားလိုင်းသားရဆက်မှုစုံမှာတော့တင်းမာမှုတွေရော့ကျသွားခဲ့ပါပြီ။တိုင်းပြည်ဖနှချုပ်ဆက်ယုံကအလုတ်သမားတွေဟာမူလကအခြေခံလောကတလဒေါ်လာ40လောက်ရနေရကနေဒေါ်လာ50အထိတိုးပေးတာကိုလက်ခံလိုက်ကြပြီဖြစ်ပါတယ်။သူတို့ကတော့အင်္ဂါနေ့မှာအလုတ်ဆက်ဆင်းနေကြပါပြီ။မြန်မာနိုင်ငံအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့အတွက်နိုင်ငံသားကစိတ်ဝင်စားမှုတွေလည်းတိုးလာနေပါတယ်။မျှတတဲ့လူအားကနဲ့ခံစား권တွေပေးမယ်ဆိုရင်ဘာသူမဆိုမြန်မာနိုင်ငံကိုလာနိုင်ကြောင်းတိုင်းပြည်ဆက်ရုံအလုတ်သမားဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့မမိုးဝေကပြောပါတယ်
။ကျမတို့နိုင်ငံကအလုတ်သမားတွေကလောက်ခရစာနဲတဲ့တခြားလုပ်ငန်းတခုဟိုအများလောက်ခရစာအများပြရတဲ့နေရာကိုပြောင်းရွှေ့လုပ်ကိုင်မယ်ဆိုတော့ကျမတို့တို့အလုတ်ကိုင်ခွန်လန်းနေအများကြီးလိုအပ်ပါတယ်။လက်ရှိမှာအလုတ်ကိုင်ခွန်လန်းနေရတယ်မများပြသေးပါဘူးရှင
်။အနေဆုံးလူအားကတတ်မှတ်တဲ့ဥပဒေကိုလွန်ခဲ့တဲ့နှစ်နှစ်ခရဲကလွတ်တော်ကအတည်ပြုပြီးဖြစ်ပါတယ်။မြန်မာအလုတ်သမားဝန်ကြီးဌာနကလည်းအဲ့ဒီရည်မှန်းချက်ရောက်နိုင်ဖို့အချိန်ဆွဲပြီးလှုပ်ဆောင်နေပါတယ်။သူတို့အနေနဲ့လေလာဆန်းစစ်မှုတွေလုပ်ဖို့လိုနေသေးတယ်လို့ပြောနေတဲ့အတွက်ဒီတော့အတွက်မှာအလုတ်ရှင်နေတဲ့အလုတ်သမားတွေအကြားသဘောထားကွဲပြားမှုတွေဆက်လက်ဖြစ်ပေါ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ဒီချိန်အားစပြီ။ override ဆိုတာကလည်းကျမတို့ဆွေးနွေးခေါ်ရမှာဖြစ်တယ်လို့ override တနာရီအတွက်လောက်ခတယ်ကျမတို့အလုတ်သမားတွေရဲ့လက်ထဲမှာပဲရှိတယ်လို့ပြောချင်ပါတယ်
။ဒါကတော့ရန်ကုန်မြို့မှာဖြစ်နေတဲ့အလုတ်သမားတပိတ်ရဲ့အခြေအနေပါ။နောက်ပြီးတော့ဖန်စီခံထားရတဲ့အလုတ်သမားခေါင်းဆောင်တို့ကိုချွန်းချက်မရှိပြန်လှုပ်ပေးဖို့နောက်ထပ်အလုတ်သမားခေါင်းဆောင်တွေကိုဖန်စီထားတာမျိုးမလွတ်ဖို့နဲ့အခြေခံလစာတူတောင်းရင်အချက်ကိုဆက်ပြီးတော့ညှိနှိုင်းမယ်ဆိုလို့ရှိရင်တပိတ်ကိုရက်ပေးမယ်ဆိုပြီးတော့ရွှေပီတာအလုတ်သမားဆန္ဒပြခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်အခုလိုမြန်မာနိုင်ငံတစ်ပွားအလုတ်သမားတွေရဲ့လုခလစာတူမြင့်ပေးရေးဆန္ဒပြပွဲတွေဟာအစိုးရကိုလည်းအနေဆုံးလစာတွေကိုတရားဝင်တတ်မှတ်မပေးနိုင်သမျှရင်ဆိုင်ကြုံတွေ့နေရမှာဖြစ်တယ်လို့လူခွင့်ရေးဥပဒေပညာရှင်တွေကသုံးသပ်ပါတယ်အကြောင်းစကိုမတ်အင်ဂျင်နိုင်ကဆက်သွယ်စုံစမ်းပြီးတော့ပြောပြပေးမှာပါခင်ဗျာ
အခုချိန်ထိဆန္ဒပြနေတဲ့ရွှေပြည်သားအလုတ်သမားတပိတ်စခန်းမှာအလုတ်သမားတွေအဓိကတောင်းဆိုနေတဲ့အချက်တွေနဲ့ပတ်သက်လို့တပိတ်ဦးဆောင်သူတဦးဖြစ်တဲ့မဝင်းတန်းက VOA ကိုအခုလိုပြောပါတယ်
နမတိချက်ကခေါင်းဆောင်မျိုးကိုပြန်လို့ပေးရင်နမတိချက်ကမှအဲ့ဒါခေါင်းဆောင်တွေကမှတ်မှာမို့နမတိချက်ကလည်းဆက်ညှိရောပါ
ဆန်းညီမယ်ဆိုတော့အစိုးရအာဏာပိုင်တွေဘက်ကပြောနေတာကအချို့ဆက်ယုံတွေပေါ့နော်ဥမာဒီတိုက်ကြီးအထည်ချုပ်ဆက်ယုံဆိုရင်ပြည်လည်မှုရသွားပြီအလုတ်သမားတွေကလက်မှတ်ထိုးပြီးတော့အလုတ်စဝင်နေပြီဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီအခြေအနေပေါ်မှာအမားတို့သဘောထားဘယ်လိုရှိလဲရှင
်သူတို့ကတော့မှတောင်းခွဲဆိုရင်တောင်းခွဲနဲ့ဝင်သွားကြတယ်ပေါ့ဆက်ကိစ္စရတယ်တောင်းတော့နေခံနေတဲ့တောင်းသူတို့ကပြန်မွေးနိုင်ပါမယ
်နောက်ပြီးတော့အမားတို့အလုတ်သမားတွေဆန္ဒပြတဲ့နေရာမှာပြင်ပကစူပူလိုသူတွေနဲ့ပူပေါင်းတယ်ဆိုပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒါဟုတ်ပါလားရှင်
။မဟုတ်ပါဘူးမဘယ်သူရှိမှပြင်ပကတို့ပေါင်းဝင်ကြပါမီးရမ်းရပါလားရှိတာဟုတ်တယ်မလား။ကိုကြီးပြောထောက်ပံ့နေကြလားမဟုတ်ပါဘူး။တောင်းရမယ်မြေကားတဲ့အတေးကလည်းလူရဖြစ်နေရှိရရှိရဆိုတော့လူရနဲ့ဆိုင်အဲ့လိုမျိုးပါ။ပြင်ပကတို့ဘာသာစကားကိုကြီးကြီးပြီးတော့မှရှိပါဘူး
။အမားတို့အနေနဲ့ကျောင်းသားတပိတ်တွေနဲ့ရော ပူပေါင်းမှုရှိလားရှင
်။ရှိပါရှင်။အလုသမားတပိတ်ကအလုသမားပဲလုပ်တာ
ပါ။ရန်ကုန်တိုင်းဒေသကြီးအစိုးရအပါဝင်အလုသမားဝန်ကြီးဌာနတို့ကနေရွှေပြည်သာအထည်ချုပ်စက်ရုံအလုသမားတပိတ်နဲ့ပတ်သက်လို့တည်ဆဲဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ဖေဖော်ဝါရီလ23ရက်နေ့ကကြေညာချက်တွေထုတ်ပြန်ပြီးတတိပေးပြောဆိုထားပါတယ်။အစိုးရအာဏာပိုင်တွေဘက်ကအလုသမားတွေတောင်းဆိုချက်ကိုညှိနှိုင်းပေးရတဲ့တပိတ်ရပ်ဖို့ကိုပဲဖိအားပေးနေတဲ့အပေါ်ဆန္ဒပြနေတဲ့အလုသမားတွေရဲ့သဘောထားကိုမဝင်းတန်းကအခုလိုပြောပါတယ
်။ဖိအားပေးလို့ကျွန်တော်က80ကိုအခက်လေးနဲ့ချက်ဖို့ရယ်။ဘာလို့ဘာမှမဆက်မပန်းလို့ကျွန်တော်ဒီတပိတ်စကားကိုခုလိုပြရှိနေမှာမတွေ့ရဆက်ရတယ်ကျွန်တော်မပိတ်သာဘူး။လမ်းတွေလည်းမပိတ်သာဘူး။ကျွန်တော်ကတော့ဘေးမှာအေးအေးနေရတာထိုင်နေရမှာဘာမှဒီဘုံမရှိဘူး။ဒါကတော့ပြည်သူ့ကိုဘူးမရှိပါဘူး
။နိုင်ငံတော်အချီညိုပြက်စီမှုပုံမှန်နဲ့အီလန်းမြန်မာအထည်ချုပ်စက်ရုံကအလုသမားတမကဥက္ကဋ္ဌကိုမျိုးမင်းမင်းနဲ့ Fort Glory စက်ရုံကအလုသမားတမကဥက္ကဋ္ဌကိုနိုင်ထေးလွင်တို့နှစ်ဦးကိုအင်းစိန်ထောင်မှာအာဏာပိုင်တွေကဖမ်းဆီးထားတာဖြစ်ပါတယ်။စက်ရုံဝင်ပေါက်ကိုပိတ်ဆို့ဟန်တာလှုပ်ဆောင်တာတခါဆန္ဒပြရမှာရဲတွေနဲ့ပဋိပက္ခဖြစ်တဲ့အချိန်ပါဝင်ပတ်သက်နေတဲ့အတွက်ဒီပုံမှန်နဲ့အရေးယူထားတာဖြစ်တယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောပါတယ်။အခုလိုအလုသမားတွေကိုဖမ်းဆီးအရေးယူတာမျိုးမြမအစိုးရအနေနဲ့မလုပ်သင့်ဘူးလို့ဟောင်ကောင်အခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာဦးမင်းလွင်ကပြောပါတယ်
။အဲ့တော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်စက်ရုံအလုသမားတွေအနေနဲ့အလုရုံထဲမှာနေတယ်ဆိုရင်တော့မှအလုရှင်ကနေပြီးတော့ပိုင်နဲ့ကျူးကျော်မှုနဲ့တရားစွဲခဲ့တဲ့တာရကတွေလည်းရှိပါတယ်။ဒါကတော့တော်ဝင်သိကြောတဲ့ပြည်ဘောကကြောတဲ့စက်ရုံတွေမှာဖြစ်ခဲ့တဲ့ကိစ္စတွေပါ။အဲ့တော့အလုသမားတွေအနေနဲ့ဆက်ဝင်ထဲမှာနေပြီးဌာနပြရင်လည်းအစိုးရပြောသလိုမျိုးပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုတာခံရမယ်။အခုစက်ရုံအပြင်ကနေရပ်ပြီးတော့ပိတ်ဆို့ဌာနပြတဲ့အခါကျတော့လည်းအခုလိုမျိုးအစိုးရအဖွဲ့ကနေပြီးတော့ပုံမှန်ငါခါခွေတက်ပြီးတော့တရားစွဲတဲ့ကိစ္စကနုံသာမပင်မဖြစ်သင့်တဲ့ကိစ္စရဖြစ်တယ်လို့ကျွန်တော်တို့ကမြင်နေတယ
်။ဒါအပြင်အစိုးရကိုယ်တိုင်ကအနေဆုံးလောက်ခလာစာကိုတရားဝင်တတ်မှတ်မပေးနိုင်သမျှအလုသမားတွေရဲ့ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရအောင်မှာဖြစ်တယ်လို့ဦးမင်းလူကဆိုပါတယ
်။လို့ရှင်အလုသမားတွေကြားမှာဖြစ်တဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့ဒီညှိနှိုင်းဆွေးနွေးစဉ်ကာလမှာဒီစုပူတပိတ်မှောင်မှုတွေမပြုလုပ်ရဘူး။ညှိနှိုင်းဆွေးနွေးစဉ်ကာလမှာမလုပ်ရဘူးဆိုတဲ့သတ်မှတ်ချက်တွေရှိတာတော့မှန်ပါတယ်။ဒါပေမဲ့အခုရွှေပြည်သားမှာဖြစ်တဲ့စက်ဝင်သုံးယုံရဲ့ကိစ္စမှာတော့ဒီညှိနှိုင်းဆွေးနွေးပွဲတွေကကာလတော်တော်ကြာပြီဖြစ်တယ်။ကာလတော်တော်ကြာတော့လည်းပဲအလုရှင်ဘက်ကနေပြီးတော့လိုက်လျောဆောင်ရပြီးချင်းတစုံတရာမှမရှိတဲ့အတွက်အလုသမားတွေကအခုလိုမျိုးစုပေါင်းဆန္ဒပြတဲ့အဆင့်ကြီးတက်လာတယ်လို့ကျွန်တော်ပြရပါတယ်။အဲတော့အဲ့ဒီလိုမျိုးဆန္ဒပြတဲ့အခါမှာလည်းဒီအလုရှင်တွေအနေနဲ့အလုသမားတွေနဲ့ညှိနှိုင်းဆွေးနွေးရမယ့်အစားအလုသမားဝန်ကြီးဌာနလူမှုဝန်ထမ်းဌာနစတာတွေနဲ့ဖိအားပေးပြီးအလုပ်ပြန်ဆင်ခိုင်းတဲ့ကိစ္စတွေလှုပ်ဆောင်လာတယ်ဆိုတာတွေကိုကျွန်တော်ကြားသိရပါတယ်။ဒါတွေကအမှန်တကယ်အပြင်ပြောရရင်တော့မြန်မာနိုင်ငံသားအလုပ်သမားတွေအတွက်အစိုးရကိုယ်တိုင်ဝန်ကြီးဌာနကိုယ်တိုင်နင့်နာတာမှန်ရင်တောင်းဆိုပေးဖို့သင့်ပေမဲ့အခုတောင်းဆိုတဲ့အလုပ်သမားတွေကတော့မှအပြစ်ပြောတဲ့ပုံစံမျိုးပြောဆိုနေတာတွေရတဲ့အတွက်တော်တော်စိတ်မကောင်းစရာဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်။
ဖေဖော်ဝါရီလ20ရက်နေ့မှာတော့စက်ယုံ3ယုံရှိကအလုသမားတပိတ်စခန်းတွေကိုရဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲခဲ့ရမှာအမျိုးသမီးအလုသမား35ဦးကျော်အပါအဝင်ရဲတပ်ဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်ရှိစက်ယုံ3ယုံကအလုသမားတွေရဲ့စူပေါင်းတပိတ်စခန်းကိုတော့အီလန်မြန်မာစက်ယုံရှိမှာဆက်ပြီးဖွင့်လှစ်ထားပါတယ်ရှင
်။မတ်အင်ဂျင်နိုင်တင်ပြတော်တာဖြစ်ပါတယ်။ VOA American အတန်းရဲ့ဗဟုနည်းမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်း나이ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လီလှမ်းဓာတ်ရိုက်လီလှမ်းဆွေးနွေးချက်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။စောင့်မျှော်နားဆင်ကြပါခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2015ခုနှစ်ဖေဖော်ဝါရီလ25ရက်ဗုဒ္ဓဟူးနေ့မနက်ဖက်ဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 48 50လို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမှာနားဆင်ရမယ့်အထက်မှာဆိုရင်တော့
တကယ်တမ်းဒီတိုက်ပြီးခေါင်းဆောင်နေတဲ့သူတွေကလူခွင့်ရေးကိုတကယ်လေးစားလိုက်နိုင်တဲ့သူဖြစ်ဖို့လိုပါတယ်ဆိုတော့တကယ်အဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင
်တရက်လေးလိုင်းဆွေးနွေးကမ်းမှာပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါခင်ဗျာဒါပြင်နန္ဒခင်အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်ဆန်တာကစူးစီးပြီးတော့ match engine နိုင်တဲ့အတူတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
The H&H online မှာပါမောက်ခစရီရမ်ချိုလီယာရေးသားတဲ့အိန္ဒိယကိုမြန်မာကလိုအပ်တဲ့ဆိုရဲဆောင်းပါးကိုဥစွာတင်ပြလိုပါတယ်။ကိုကန်တိုက်ပွဲကြောင့်တရုတ်နိုင်ငံရဲ့နောက်ကျောမှာမဟာဗျူဟာကျတဲ့နေရာမတည်မငြိမ်ဖြစ်လာနေပါတယ်။မြန်မာပြည်သူတွေနဲ့အစိုးရကဒါဟာတရုတ်လက်ချက်လို့ယူဆကြပါတယ်။မြန်မာအစိုးရကအနောက်နိုင်ငံတွေနဲ့လမ်းပွင့်သွားတာကိုတရုတ်ကခံပြင်းနေတယ်လို့ဆိုပါတယ်။2011ကစပြီးအမေရိကန်အရသာအစိုးရဟာတရုတ်ဖောက်တဲ့ဘဝကိုစွန့်ပြီးအနောက်နိုင်ငံတွေနဲ့သံငင်းတမန်ငင်းလမ်းဖွင့်ပါတယ်။ယင်းဤမြုပ်နှံမှုကိုဆွဲဆောင်ခဲ့ပါတယ်။တရုတ်ခြေလှမ်းကိုစိုးရိမ်မကင်းတဲ့ဂျပန်၊အိန္ဒိယနဲ့အနောက်နိုင်ငံတွေကလည်းပဲဝင်ရောက်လာခဲ့ကြပါတယ်။မြန်မာနိုင်ငံမှာတရုတ်ဆန့်ကျင်လိုတဲ့စစ်ချက်တွေလည်းပြည်သူတွေကြားမှာကြီးထွားလာပါတယ်။မြန်မာပြည်တွင်းရေးမှာဘယ်လို့မှမပတ်သက်ပါဘူးလို့ငင်းဆန်နေပေမဲ့လက်နက်အင်အားကောင်းလှတဲ့တရုတ်နေဆက်ဘက်ကပြန်လာတဲ့ကိုကန်းသဘုံတွေနဲ့ဖြစ်နေတဲ့တိုက်ပွဲကိုမြန်မာနိုင်ငံအပေါ်မှာဖိအားတရားအဖြစ်တရုတ်အသုံးချမယ်ဆိုတာကတော့စံတရားရှိစရာမလိုဘူးလို့ရေးသားထားပါတယ်။ဒီကုကံပြဿနာကြောင့်တနင်္ဂနွေလုံးအပြည့်ရရေးအလှမ်းဝေးသွားနိုင်တယ်။ဒီနှစ်နှောင်းပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာစစ်မှန်တဲ့အရာသားလက်ထက်ကိုအနာလွှဲပြောင်းနိုင်လိမ့်မလားဆိုတဲ့မျှော်လင့်ချက်အတွက်လည်းဒီကုကံပြဿနာဟာနမိတ်မကောင်းလှပါဘူး။တရုတ်နိုင်ငံဟာမြန်မာနိုင်ငံဒီမိုကရေစီဖုံဖြိုးရေးအတွက်အဓိကအာဟန္တာတစ်ခုဖြစ်နေတယ်လို့မြန်မာအရက်ဖက်လူခွင့်ရေးလှုပ်ရှားသူတွေပညာရှင်တွေအများအပြားကစုမြင်ကြပါတယ်။အိန္ဒိယစီကနမူနာယူသင့်တယ်။မတူကွဲပြားမှုကိုဘယ်လိုလက်ခံရမလဲ။ဖက်ဒရယ်ဖွဲ့စည်းပုံအတွက်အိန္ဒိယကကြွန့်ကျင်သူတွေလိုအပ်တယ်စသဖြင့်မြန်မာပညာရှင်တွေကပြောကြပါတယ်။အိန္ဒိယနိုင်ငံဘက်ကလည်းတရုတ်နမူနာကိုမုန်းတိနေကြတဲ့သူတို့ရဲ့အာရှအိန္ဒိယချင်းတွေကိုတက်တက်ကြွကြွနဲ့လက်ခံကူညီသင့်တယ်လို့ရေးသားထားပါတယ်။
Why Myanmar troops, ethnic rebels are fighting fiercely. Myanmar စစ်တပ်နဲ့တိုင်းဒေသပုံတွေဘာကြောင့်ပြင်းပြင်းထန်ထန်တိုက်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ collegetimes.com မှာရေးသားထားတာကိုတင်ပြလိုပါတယ်။ကိုကန့်တပ်ဖွဲ့ဟာဘကပကခွဲထွက်ပြီး1989ခုနှစ်မှာအပြစ်ရဲ့သဘောတူညီမှုရခဲ့ပုံမူရဲ့စေဝါနဲ့ပတ်သက်မှုရှိပုံနေချောင်းဆောင်တက်ဖွဲ့စည်းရေးလက်မခံလို့အစိုးရကတိုက်ထုတ်ခဲ့ပြီးအခုပြန်လာပုံကိုဖော်ပြထားပါတယ်။2011ခုနှစ်ကစပြီးတိုင်းရင်းသားအုပ်စုတွေနဲ့ငြိမ်းချမ်းရေးရဖို့ကြိုးပမ်းနေခဲ့ပေမဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းပြင်းထန်တဲ့တိုက်ပွဲတချို့ဖြစ်နေတဲ့အတွက်အလားအလာဆုတ်ယုတ်နေတယ်လို့ဆိုပါရယ်။ကိုကန့်တပုံတို့အပေါ်ကြံတိုင်းရင်းသားအင်အားစုတွေကလည်းစာနာမှုပြသကြပြီးတွဲဆုံဆွေးနွေးပါလို့နှစ်ဖက်စလုံးကိုတိုက်တွန်းနေကြပါရယ်။ဖုံချားရှင်ရဲ့ကိုကန့်တပုံတွေကတော့သူတို့ဟာတိုင်းရင်းသားအခွင့်အရေးအတွက်တိုက်နေတာလို့ဆိုပါရယ်။ဒါပေမဲ့အခုတကယ်ဖြစ်နေတာကတော့တရုတ်နယ်စပ်ကကုန်သွယ်ရေးနဲ့မှောက်ခုံလုပ်ငန်းတွေအတွက်အမျက်အစွန်းကောင်းလာတဲ့ဒီနေရာကိုပြန်လိုချင်လို့တိုက်နေတာဖြစ်နိုင်ပါတယ်။တစ်ချိန်တည်းမှာပဲအခြားတိုင်းရင်းသားအင်အားစုတွေကလည်းအစိုးရနဲ့ငြိမ်းချမ်းရေးစစ်ဆက်ရမှာဒီတိုက်ပွဲကိုထောက်ပြပြီးဈေးပိုစစ်ချင်တဲ့သဘောတွေ့ရပါတယ်။မြန်မာအစိုးရကတော့တရုတ်ဩဇာကြီးစိုးထားပြီးသားဒီဒေသမှာတရုတ်ရဲ့ပါဝင်ပတ်သက်မှုရှိတယ်လို့တန်တရားဖြစ်နေကြောင်းသုံးသပ်ရေးသားထားပါတယ
်။ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဗိုလ်ဟူးနေမနက်ခင်းအတွက်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒီမင်းတင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ the wall wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသွင်းဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ။
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီခင်ဗျာ။
မင်္ဂလာပါရှင်။အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်ကနေဆွေကြိုဆိုပါရစ်။ဒီညဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာတိတ်မကြခင်နှစ်တွေကတိုးတက်မှုတွေဖြစ်လာပြီဆိုတဲ့လူခွင့်ရေးအခြေအနေအခုရောဘယ်လိုအနေထားမှာရှိလဲဆိုတာကိုဆွေးနွေးကြမှာပါ။ဒီနေ့ဆွေးနွေးပွဲမှာပင်တိုင်းဖြစ်တဲ့ပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့သူတွေကတော့ဒီ AAPP နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွဲဘက်အတွင်ရေးမှူးကိုဘူကြီး။နောက်တစ်ဦးကတော့မက်ရွှေမုံပါ။မက်ရွှေမုံကသမဂ္ဂကြာနယ်သတင်းတောက်ချုပ်ဖြစ်ပြီးတော့ MJN မြန်မာ Journalist Conference ရဲ့အမှုဆောင်တဦးလည်းဖြစ်ပါတယ်။ဒီမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒူဥက္ကဋ္ဌဦးစင်မြိုင်ကလည်းဒီမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ထားတာကိုကျွန်မအမကြခင်အနိုင်ပိုင်းတွင်းကပဲဖုံးဆက်ပြီးတော့မေးထားတာရှိပါတယ်။အဲ့ဒါကိုလည်းကြားရမှာပါ။စာရီရေးပြီးတော့ဆွေးနွေးတဲ့သောရရှင်နေနောက်ပြီးတော့ဖုန်းခေါ်တဲ့သောရရှင်နေနဲ့လည်းဆွေးနွေးသွားဖို့ရှိပါတယ်။ဒီမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုတက္ကသိုလ်ကပဲလူ့ခွင့်ရေးအဖွဲ့ကြီးတစ်ခုကဝေဖန်သွားတာကိုပထမဆုံးပြောပြချင်ပါတယ်။ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်လောက်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာလူ့ခွင့်ရေးတွေဆိုးဆိုးရွားရွားဆုတ်ယုတ်လာတာတွေ့ရပါတယ်။ဆိုပြီးတော့ Amnesty International လူ့ခွင့်ရေးအဖွဲ့ရဲ့ပြောခွင့်ရသူ Mr. Olof က VOA မြန်မာပိုင်းကိုပြီးခဲ့တဲ့သတင်းပတ်မှာပဲပြောသွားတာပါ။အချိန်ပိုင်းတချို့ပိုင်းတွေမှာတိုးတက်မှုတွေဖြစ်လာပေမဲ့တချို့ပိုင်းတွေကတော့အခြေအနေတွေကနောက်ပြန်လှည့်သွားနေပါတယ်တဲ့။ကန့်သက်ချက်တွေ short ပေါက်ပေးတာတွေရှိနေတာနဲ့အမျှတချို့ပိုင်းတွေမှာပို့ပြီးတော့တင်းကျပ်လာပါတယ်။လောလတ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာကအတော်စိုးရင်စရာကောင်းပါလေကျွန်တော်တို့ရဲ့အဖွဲ့ဝင်တွေရဲ့အဆိုအရမြန်မာအစိုးရကနိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့ကတိပေးခဲ့ပေမဲ့လည်းဖမ်းဆီးမှုတွေထပ်ဖြစ်လာနေပြီးတော့အဲ့ဒီထဲမှာလူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေသတင်းတောက်တွေသာမကငြင်းငန်းစွာဆန္ဒပြတဲ့အလဲသမားတွေလည်းပါဝင်ပါတယ်ဆိုပြီးတော့ Amnesty International ကပြောသွားတာပါဒါကြောင့်မလို့အခုအရင်ဦးဆုံးကိုဘူကြီးကိုမေးချင်ပါသေး။ဟိုမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကလောလောဆယ်အနေထားမှာဘယ်လိုရှိပါလဲရှင်။ဟို2010နောက်ပိုင်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဟိုစတင်ပြီးတော့လှုပ်ဆောင်လာတဲ့ကာလနဲ့နှိုင်းယှဉ်ပြီးတော့သုံးသပ်ပြပါကိုဘူကြီ
း။အခုဒီ2010နောက်ပိုင်းမှာတော့တစုံတရာတိုးတက်တယ်လို့ထင်ကောင်းထင်ရတဲ့မျိုးတွေရှိပါတယ်။ဒါပေမဲ့2013နောက်ပိုင်း2014ကြီးကစပြီးတော့အပန်းစီတွေပို့ပြီးတော့ဆိတ်လာတာမျိုးတွေရှိတယ်။အထူးသဖြင့်တော့ဒီငင်းငင်းသောဆန္ဒထုတ်ပေါ်ထုတ်တဲ့သူတွေနောက်လယ်သမားတွေအပန်းစီကဟိုအတော်လေးကိုတိုးပေါ်လာတာကိုကျွန်တော်တို့တွေ့ရပါတယ်။အထူးသဖြင့်နောက်ဆိုရင်တွေကကောင်းတာကဥပဒေမဲ့တက်ပြတ်မှုပေါ့နော်။ဥပမာသတင်းထုတ်ကိုပေါ်ကြီးလို့အသက်ခံရတာမျိုးတွေဒီရော်ကြီးမယူဘဲနဲ့ဒီငိတ်သူငိတ်တွေပြန်ရဖို့အတွက်ငင်းငင်းသောဆန္ဒပြတဲ့တော်ပြန်ဝင်းတို့အသက်ခံရတာမျိုးတွေအဲ့လိုပဲတိုင်းသားဒေသတွေမှာဒီလိုကအဖန်စီခံရတာမျိုးတွေနှိမ့်ဆက်ခံရတာမျိုးတွေနောက်ရဲစခန်းတွေမှာဒီတန်တရားနဲ့အဖန်ခံရတဲ့သူတွေကိုနှိမ့်ဆက်ရင်းနဲ့တည်သွားတဲ့ကိစ္စတွေကဒီနောက်ပိုင်းမှာချက်ချင်းပြက်ပြက်ဖြစ်လာတာမျိုးကိုကျွန်တော်တို့တွေ့ရပါတယ်။အစိုးရရဲ့စကားအသုံးနှုန်းတွေကနောက်ပြန်ဟိုအရင်တော့အာဏာရှင်စနစ်ဆက်အာဏာရှင်စနစ်အောက်မှာတုံးခဲ့တဲ့စကားအသုံးနှုန်းတွေကိုကျွန်တော်တို့ခက်စစ်စစ်ကြားလာတဲ့အနေအထားမျိုးတွေလည်းတွေ့ရတယ်။ဥပမာကျွန်တော်တို့တပိတ်တွေ
နောက်အလုံသမားတပိတ်တွေငိမ့်တော့ဆန္ဒပေါ်ထုတ်တဲ့သူတွေကိုအစိုးရဘက်ကတုံ့နှုံနဲ့အတုံ့နှုံတွေကဖို့အရင်တော့ကစစ်ဆေးလက်ထက်မှာတုံ့နှုံခဲ့တဲ့အတုံ့နှုံတွေအတိုင်းဖြစ်လာတယ်ဒါဟာအတော်ဆုံးစီရကောက်ပါတယ
်လက်ရှိအခြေအနေကဒီမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေကလုံးဝကိုအာမခံချက်မရှိတဲ့အနေအထားမျိုးတွေ့ရတယ်လို့ကိုကိုကြီးကပြောရပေါ့နော်ဟိုမက်ရွှေမုံကရောမြန်မာနိုင်ငံရဲ့လက်ရှိလူ့ခွင့်ရေးအခြေအနေကိုဘယ်လိုမြင်ပါလဲ
ဟုတ်ကဲ့မြန်မာနိုင်ငံအခုလက်ရှိလူ့ခွင့်ရေးအခြေအနေကတော့တကယ်ချိုးဖောက်မှုခံရတဲ့အတိုင်းဒါတော်တော်များလာတယ်လို့ဆိုရမယ်အလုပ်သမားတွေရဲ့ကိစ္စမှလည်းတော်တော်များများချိုးဖောက်ခံရတဲ့ကိစ္စတွေများလာသလိုအခုလိုမျိုးသတင်းမီဒီယာတွေအပိုင်းမှာဆိုလို့ရှိရင်လည်းတကယ်ချိုးဖောက်ခံရတဲ့အပိုင်းတွေခုဆိုရင်ကြီးတဲ့ပုံပြီးထူးခြားလာတွေ့ရတယ်ပေါ့နော်အခုဒီတိုက်ပွဲဖြစ်တဲ့ဒေသတွေမှာသွားပြီးတော့သတင်းယူတဲ့သတင်းသမားတွေခုဆိုလို့ရှိရင်လည်းပေါ့နော်ဒီအကာအကွယ်ပေးမှုကဘာမှမရှိတဲ့အပြင်အခုလိုမျိုးထံရရတဲ့အခြေအနေတွေလည်းခုလက်ရှိဖြစ်လာတယ်နောက်ပြီးတော့2014အတွင်းမှာမီဒီယာတွေဟာအရန်ဖန်ဆီးခံရတယ်ထောက်ချခံရတယ်ဒီတရားရင်ဆိုင်စေကာလဟာတွေလည်းရှိတယ်ဒါကြောင့်မလို့ဒါဟာလူစီချိုးဖောက်ခံရမှုက2014ဟာအများဆုံးဖြစ်တယ်လို့အခု2015ကိုကူးလာပြီလို့ပဲပြောရမှာပေါ့
ဟုတ်ကဲ့ဒါကကိုဘူဂျီနဲ့မက်ရှင်မုံတုံ့တက်ပြတာပါဒီမှာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုက္ခတာဦးစစ်မြန်ရဲ့တုံ့တက်ချက်ကိုလည်းမေးထားတာအခုဖွင့်ပြပေးချင်ပါတယ်ရှင
်မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီရေးနဲ့လူ့ခွင့်ရေးအခြေအနေတွေနောက်ပြန်ဆုတ်တယ်လို့ဝေဖန်မှုများရှိသလိုနောက်ပြန်ထုတ်နေပြီလားလို့ဒီလိုတန်ကြားရှိသူတွေလည်းဝေဖန်နေတာတော့တွေ့ပါတယ်အဲ့တော့ကျွန်တော်တို့လူ့ခွင့်ရေးစုတော်ပိုင်းအနေနဲ့ကတော့အထူးသဖြင့်တော့ကျွန်တော်တို့ကော်မရှင်အနေနဲ့လည်းပဲလူ့ခွင့်ရေးဆိုင်ရာမြင့်တင်ရေးနဲ့ကာကွယ်စောင့်ရှောက်ရေးတွေကိုတိုးမြှင့်ပြီးတော့အဲလုပ်ပေးလာနိုင်ပါတယ်ဘာလို့လဲဆိုတော့ဥပဒေကကျွန်တော်တို့ကိုလုပ်ပိုင်권ကိုအနှင့်ထားတဲ့အတွက်ဒါတွေကျွန်တော်တို့လုပ်နိုင်လာတာရှိပါတယ်နောက်ကျန်တဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေလည်းပဲသူတို့မိသူတို့ဟာနဲ့လူခွင့်ရေးဆိုင်ရာတွေကိုကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်။နောက်ဝေဖန်ထောက်ပြနေတာတွေလည်းကျွန်တော်တို့တွေ့ပါတယ်။အဲဒါဒီလူခွင့်ရေးဆိုင်ရာဆောင်ရွက်ချက်အနေနဲ့တော့2015ခုနှစ်အတွင်းနောက်2014ရဲ့နှစ်ကုန်မှာဖြစ်တဲ့ဒီကိုပါကြီးအမှုလိုဟာဒေါက်ခင်ဝင်းအမှုလိုဟာတွေလည်းကျွန်တော်တို့ကိုင်းစင်စစ်ဆေးမှုတွေနဲ့ဖိုက်တဲ့နယ်အတိုင်းတန်းနဲ့ကျွန်တော်တို့အကာအကွယ်ပေးနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်။နောက်တစ်ခုကတော့ယင်ကျွန်တော်တို့ထပ်မံပြီးတော့လူခွင့်ရေးထိခိုက်မှုတွေဖြစ်တာတွေရှိပါတယ်။ဒါတွေကတော့လက်နက်ကင်ပဋိပက္ခဖြစ်တဲ့နေရာတွေမှာထပ်မံပြီးတော့ဖြစ်ပွားတာတွေရှိပါတယ်။ဒါတွေကိုတော့လည်းကျွန်တော်တို့လက်လန်းမမိတာတွေကျွန်တော်တို့ရှိပါတယ်။ဘာပဲပြောပြောကျွန်တော်တို့ဒီလုပ်ငန်းစဉ်အသစ်တွေဆောင်ရွက်နိုင်တဲ့အနေအထားမျိုးကျွန်တော်တို့တွေ့ပါတယ်။မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကတော့ဒီစေဥပဒေတွေနဲ့ညီဆွန်းတဲ့ကိစ္စတွေကိုအရေးယူတာမျိုးတော့တွေ့ပါတယ်။အဲ့တော့ဒီဘက်မှာလည်းကျွန်တော်တို့လေ့လာတာကတော့ဒီစေဥပဒေကိုတော့အဲကျွန်တော်တို့လေးစားလိုက်နာဖို့လိုတယ်ဆိုတဲ့အချက်လေးပေါ့လေ။အဲ့တော့ဒီစေဥပဒေကသတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့ထိခိုက်နေသလားအနှောက်အယှက်ဖြစ်နေသလားဒီလိုအနေအထားမျိုးရှိတဲ့ဆိုရင်တော့ဥပဒေပြင်ဆင်ရေးတွေလုပ်သိရင်လည်းလုပ်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။ဥပဒေကတည်ဆဲဖြစ်နေတော့လေဒီဥပဒေကိုလေးစားလိုက်နာဖို့ကျွန်တော်တို့နိုင်ငံသားတွေမှာတာဝန်ရှိတယ်လို့ကျွန်တော်တို့ကမြင်ပါတယ်။အဲတော့ဒီအရေးယူတဲ့အပိုင်းမှာတော့လည်းပဲကျွန်တော်တို့ဟိုယူတဲ့လူကိုယူတယ်မယူတဲ့လူကိုမယူဘူးဆိုတဲ့အပိုင်းနေရှိပါတယ်။အဲဒီအပိုင်းတွေကတော့လေကျွန်တော်တို့ဥပဒေနဲ့ညီဆွတဲ့လူတိုင်းကိုအရေးယူတာမျိုးမဟုတ်ပဲဒီစင်ရင်အကျန်းရေးအတွက်လိုအပ်တဲ့ဟန်တာမှုရလုပ်တယ်ဆိုတာမျိုးတော့ကျွန်တော်တွေ့တာပေါ့ဗျာဥပဒေနဲ့အညီလုပ်တာဟုတ်တော့ကျွန်တော်တို့လူခွင့်ရေးကော်မရှင်အနေနဲ့ကတော့တိကျကျွန်တော်တို့ဝေဖန်ထောက်ပြကြမရှိဘူးဗျဥပဒေနဲ့မညီတာဟုတ်တာကျွန်တော်တို့ကတော့ဝေဖန်ထောက်ပြရတဲ့သဘောရှိပါတယ်
မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဒုက္ခထဦးစစ်မြိုင်ပြောသွားတာပါဦးစစ်မြိုင်ကဒီတိုးတက်မှုတွေရှိတယ်လို့သူတို့လှုံ့ဆော်လို့မရသေးတဲ့အပိုင်းတွေလည်းရှိတယ်လို့ပြောသွားတာပါသူပြောသွားတဲ့ထဲကဒီလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုကျင့်ဝတ်ဆောင်ထိန်နိုင်တဲ့ဥရေပြင်ဆင်ရေးဆိုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးတော့ဆွေးနွေးထားတဲ့သရရှင်ရဲ့စာကိုတော့နောက်ပိုင်းမှာပြောပြပေးပါမယ်အခုအရင်ဒီတယ်လီဖုန်းကနေပြီးတော့ပေါင်းဝင်ပြီးတော့ဆွေးနွေးခြင်းနဲ့သရရှင်တွေလိုင်းပေါ်မှာရှိပါတယ်ရှင်သူတို့အရင်အလှည့်ပေးပါမယ်ကိုသီးလည်းမှုကြားပါလားရှင်ကိုတိလည်းမို့ဘလို့ပါဝင်ပြီးတော့ဆွေးနွေးခြင်းမှာလဲဘာလို့မေးမြန်းခြင်းမှာလဲပြောပါဟိုဒီ
ကျွန်တော်အခုမြန်မာပြည်မှာအလုပ်သမားတွေသမားတွေကအံတမလည်းတင်းခံရတယ်เนาะမျိုးနဲ့သူတို့ထောင်တင်းကြီးခံရတယ်ကျွန်တော်သိရှိရပါတယ်အခုလည်းเนาะအလုပ်သမားတွေနောက်အကြောင်းကြီးကြောင်းသားတွေကိုဘလို့လုပ်အောင်မလဲဆိုတာကျွန်တော်တို့ကတော့အံတမရင်နေပြီးပါတယ်အဲ့ဒါကြောင့်မို့ တကယ်လို့ကျောင်းဝင်ကျောင်းသားတွေဆန္ဒပြတာကိုနော်ဒီကျောင်းသားတွေရဲ့တောင်းဆိုမှုနော်ပညာရေးကောင်းလှုပ်ဆောင်မှုနော်ကျောင်းသားတမကတောင်းဆိုမှုတွေဟာအမှန်တန်ကောင်းတဲ့လုပ်ရပါဒါကျွန်တော်တို့တကယ်လို့များဒီကျောင်းသားတွေကိုနော်ချုပ်ခဲမယ်တခုလုပ်မယ်ဆိုရင်နော်ကျွန်တော်တမလို့သားတွေကတမလို့သားကောင်းများကြားရောက်ပို့ထွန်းလာမလားကျွန်တော်မျှော်လင့်ပါတယ်ဒါမှမဟုတ်ကျွန်တော်တိုင်းရင်းသားအဖွဲ့ကြီးတွေကပေါ့ဗျာဒီလိုများလက်ရှိအစိုးရအဖွဲ့အစည်းတွေနဲ့ဒီကျောင်းသားတွေဖြုတ်ခွင်းမယ်ဆိုရင်ဒါအကာအကွယ်ပေးဖို့เนาะကျောင်းဗမာပြည်သူပြည်သားအလုံးအဲတောင်းရှိတော့ဗျာเนาะအဲ့လောက်ပဲကျွန်တော်ပြောချင်ပါတယ
်ဒီမှာသူပြောတာ ਨੇ ဆက်ဆက်လို့ပါဟိုတော်ရရှင်တယောက်ရေးထားတဲ့ဒဂုံမျိုးတက်ကဦးလာထွန်းရဲ့စာကိုပြောပြချင်ပါတယ်သူကလူခွင့်ရေးချိုးဖောက်မှုတွေအခြေအနေတွေကတဲ့ရှေ့ဆက်မတိုးတက်တော့ဘဲနဲ့နောက်ဆုတ်ပြီးတော့နှိမ့်ချလို့တောင်နေနေပါတယ်လို့သူပြောချင်ပါတယ်တဲ့လက်ပတောင်းတော့အေးခင်းကမီလောင်ပုံးလဲသူမကြီးတိတ်ဆုံးမှုမြေယာလက်လွတ်ဆုံးရှုံးမှုတရားမျှတတဲ့ရော်ကြီးမရတာလက္ခလာစာနေပြီးတော့လူမှုဖူလုံရေးထောက်ပတ်မှုကင်းတာအများကြီးပါတဲ့ဥရေရပြောရရင်ပြက်ကွက်မှုပြုလုံးမှုနှစ်မျိုးလုံးပြစ်မှုမြောက်တာရှိတွေ့ရပါတယ်ဥရေရအကာအကွယ်ရပိုင်ခွင့်ဥရေရတာရုညီမျှမရှိလို့လူခွင့်ရေးဆုံးရှုံးရတာတွေနဲ့ကျူးလွန်တဲ့သူတွေအနေနဲ့ဥပဒေကနေကင်းလွတ်ခွင့်ရတာတွေကြောင့်လူခွင့်ရေးချိုးဖောက်ခံရတာတွေလည်းဖြစ်ပေါ်နေသေးပါလို့ပြောထားပါတယ်ဒီသောရရှင်ဥလာထွန်းတကုံမျိုးတက်ကပါဒီမှာကိုဘိုကြီးကိုမေးချင်ပါတယ်ရှင်ဟိုမြန်မာနိုင်ငံမှာလူခွင့်ရေးပြုပြင်ပြောင်းလဲမှုတွေနည်းနည်းဖြစ်ပေါ်လာပေမဲ့အဲ့ဒီနောက်ကနေပြီးတော့တကယ်တမ်းပြုပြင်ပြောင်းလဲမှုကိုခိုင်ခိုင်မာမာထောက်ခံပေးမဲ့ဒီဥပဒေကြောင့်ရအကာအကွယ်ပေးတာမျိုးမတွေ့ရတာတွေ့ရပါတယ်ရှင်ဟိုဒီကိစ္စကိုဘယ်လိုများသုံးသပ်ပါမလဲ
တကယ်တမ်းဒီတန်ကြီးကိုခေါင်းဆောင်နေတဲ့သူတွေကလူခွင့်ရေးကိုတကယ်လေးစားလိုက်နိုင်တဲ့သူဖြစ်ဖို့လိုပါတယ်အဲ့တော့တကယ်အဲ့လိုလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းဥပဒေတွေရှေ့ရမယ်နောက်တစ်ခုကနိုင်ငံကဥပဒေတွေကိုလိုက်နာကျင့်သုံးရမယ်ဥပမာဆိုလို့ရှိရင်2014လွှတ်တော်ထဲမှာဆွေးနွေးခဲ့တယ်ဆွေးနွေးခဲ့တဲ့အခါမှာဒီ convention against torture ဝင်စစ်ညီမမှုကိုစန့်ကျင်တဲ့ဒီ convention ကိုလက်မှတ်ရေးထိုးမယ်ဆိုပြီးတော့ပြောဆိုခဲ့တာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ကုလသမဂ္ဂအထွေထွေညီလာခံမှာအစိုးရဘက်ကနေပြီးတော့ဒီလက်မှတ်ရေးထိုးမှုကိုတက်ကွက်ခဲ့တာမျိုးတွေရှိတယ်ဒါကဟိုကောင်းတဲ့တော့ကြမဟုတ်ဘူးဒါလူ့ခွင့်ရေးအခြေအနေတွေကိုတကယ်ကောက်ဝဲခြင်းနဲ့တိုးမြင့်အောင်လုပ်ချင်တယ်ဆိုလို့ရှိရင်နိုင်ငံတကာဥပဒေတွေကိုလည်းလေးစားလိုက်နိုင်အောင်ပဲပြည်တွင်းဥပဒေတွေထဲမှာရှေ့ပြီးတဲ့ဥပဒေတွေရှိတယ်သူဦးတယောက်ချင်းကနှိမ့်ဆက်ညှိမ့်တဲ့ဆိုလို့ရှိရင်ဥပဒေရကောက်ဝဲဟိုတရားစွဲလို့ရတယ်အနာဘိုင်းတွေဘက်ကဒါမှမဟုတ်လက်လက်ကင်တပ်ဖွဲ့တွေဘက်ကအရေးယူဟိုချိုးပေါက်တဲ့အခါမျိုးမှာကျွန်တော်တို့ကတရားစွဲခွင့်မရှိဘူးတရားစွဲရင်လည်းတရားစွဲခွင့်မရအောင်လို့ပိတ်ဆို့ထားသိနေတာမျိုးတွေရှိတယ်ဒါတွေကဒီအစိုးရဘက်ကပြက်ကွက်တဲ့ကိစ္စတွေဖြစ်ပါတယ
်သက်ဆိုင်ရာကဥပဒေကိုခိုင်ခိုင်မာချမှတ်ပေးပြီးတော့အဲ့ဒါကိုလိုက်နာကျင့်သုံးတော့မှဒီလူခွင့်ရေးဆိုတာလည်းဒီဟိုသက်ဆိုင်သူရောဟိုဒီပြည်သူလူထုရောအားလုံးတပြိုင်တည်းကောင်းကောင်းမွန်ကျင့်သုံးနိုင်မယ့်အရာဖြစ်တယ်လို့ဆိုလိုတဲ့သဘောပေါ့နော်အခုအဲ့ဒါနဲ့ဆက်ဆက်လို့ပါဒီအင်းလေးကသောရရှင်မောင်ဝင်းဟန်ကအခုလိုရေးလာပါတယ်ရှင်ဗမာပြည်မှာလူခွင့်ရေးချိုးဖောက်မှုတွေမတရားမှုများခွဲခြားမှုများရှိနေတာကတော့ပြည်ရင်းပြည်ပသတင်းမီဒီယာတွေမှာနေ့စဉ်ကြားသိနေရလို့ထူးဆန်းအံ့ဩစရာမဟုတ်ပါဘူးတဲ့လွတ်တော်ကိုယ်စားလှယ်ကြီးဆိုတဲ့တချို့သောပုဂ္ဂိုလ်တွေကဒီမတရားဖမ်းဆီးနှိပ်ဆက်ပြီးတော့တပ်ဖြတ်မှုတွေကိုတရားမျှတမှုကင်းမဲ့စွာစာနာမှုကင်းမဲ့စွာနဲ့တစ်ဖက်သက်အကွာအကွယ်ပေးနေတာကတော့သူ့အနေနဲ့ဝန်းနေအံ့ဩစရာကောင်းသလိုတရားမတရားမှုကိုတရားစီအောင်ပြောဆိုနေတာတွေကိုလည်းဆန့်ကျင်ကန့်ကွက်သွားရမှာပါတဲ့သူကဥပမာတစ်ခုပေးထားပါတယ်အလွတ်တရင်တော့ကိုပါကြီးတက်ခံရတဲ့ကိစ္စမှာလွတ်တော်ကိုစလေကြီးတဦးကနေပြီးတော့ကိုပါကြီးကိုတပုံလို့ပုံဖော်ပြောဆိုတယ်လို့ဒီသောရရှင်ကရေးထားပါတယ်ဒါဆိုရင်မတရားတပ်ဖြတ်မှုကိုကာကွယ်ပေးပြီးတော့ပြစ်မှုကျူးလွန်မှုဥပဒေချိုးဖောက်ဖို့လိုင်စင်ပေးသလိုဖြစ်နေတဲ့ခံစားရတဲ့အကြောင်းဒီသောရရှင်ကရေးထားပါတယ်ဒီသောရရှင်ကတော့အင်းလေးကသောရရှင်မောင်ဝင်းဟန်မှာသူပြောသလိုဆိုရင်ဒီပြစ်မှုကျူးလွန်သူကိုအပြစ်မပေးတဲ့အပြင်ပြစ်မှုကျူးလွန်သူကိုအားပေးမှုလည်းဖြစ်နေတယ်ဆိုပြီးတော့ဒီ International Amnesty International အဖွဲ့ကထောက်ပြထားတဲ့ Impunity အပြစ်ကျူးလွန်သူကိုအာဏာပိုင်တွေလှစ်လူရှုထားတယ်ဆိုတဲ့အချက်နဲ့တွားပြီးတော့တိုက်ဆိုင်နေပါတယ်ဟိုမက်ရှင်မုံကိုလည်းဒီလူခွင့်ရေးကိစ္စဒီသတင်းသမားတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အခုဆက်ပြီးတော့လေသတင်းမီဒီယာတွေပေါ်မှာကန့်သတ်မှုတွေဖြစ်နေတာကဘလို့အပိုင်းတွေမှာအဆိုးဆုံးတင်းတင်းကြပ်ကြပ်တွေဖြစ်နေပါလဲမက်ရှင်မုံပြောပြပေးပါရှင
်ဟုတ်ကဲ့ရှင်အခုလက်ရှိအချိန်ထိကတော့သတင်းမီဒီယာသမားတွေအတွက်ကလေဒီတရားမျှတတဲ့မီဒီယာလောပေါ့နော်မီဒီယာလောဆိုတာကတကယ်တမ်းကျတော့လက်ရှိတရားရုံးမှာရင်ဆိုင်တဲ့အခါကျမီဒီယာလောကလုံးဝသုံးမရတဲ့မီဒီယာလောဖြစ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီဘိုင်မွန်တန်တွေကတရားဥဒီတရားရင်ဆိုင်တဲ့အခါမှာ Unity ကသတင်းသမားတရားရင်ဆိုင်တဲ့အခါမှာဒီမီဒီယာလောကိုတင်သွင်းခဲ့ပြီးတော့ဒီမီဒီယာလောကလုံးဝအသက်ဝင်မှုမရှိဘူး။
အဲ့တော့ဟိုအဓိကအချုပ်ပြောချင်တာကဟိုအားလုံးသုံးသက်ချက်ရပြောရမယ်ဆိုရင်အဓိကလိုအပ်နေတာအဖြူမဲတဲတဲကွက်ကွက်သတ်မှတ်ပေးထားတဲ့ဒီလူအခွင့်အရေးကိုအကာအကွယ်ပေးထားတဲ့ဥရေတွေနဲ့စနစ်တစ်ခုပေါ့နော်ခိုင်မာတဲ့ဥရေအကြောင်းအရာအကာအကွယ်ပေးမှု
ဟုတ်ကဲ့
ကိုဘူးကြီးကိုဒီမှာမေးချင်ပါတယ်ဒီလိုမျိုးအခုလူအခွင့်အရေးဟိုချိုးဖောက်မှုတွေပြန်ပြီးတော့မြင့်တက်လာတဲ့အခြေခံအကြောင်းရင်းခံတရားဘာများလို့ထင်ပါလဲရှင့
်အဓိကတော့အာဏာနဲ့ပတ်သက်တယ်လို့ထင်ပါတယ်အခု2015ရွေးကောက်ပွဲကလည်းနီးလာပြီဒီလိုပြီးဆိုတော့ကြောတကယ်တမ်းမှတ်တက်တဲ့မှန်မှန်ကန်ကန်လုပ်မယ်ဆိုလို့ရှိရင်ဒီကောက်ပွဲမှာလက်ရှိအာဏာရပါတီကရှုံးနေသွားနိုင်ပါတယ်။အဲ့ဒီဟာကိုကာကွယ်ဖို့အတွက်အခုချိန်ကြီးကနေစပြီးတော့အမျိုးမျိုးဒီတရင်လုပ်တဲ့ခွင့်တွေကိုချုပ်ချယ်တာတွေလုပ်တဲ့ဆိုဟိုစီယုံခွင့်တွေလုပ်တဲ့ဆိုအစင်းမင်းဖွဲ့စည်းခွင့်တွေဒါတွေကိုချုပ်ချယ်တာတွေကိုတဖြည်းဖြည်းပြန်လုပ်လာတယ်။သူတို့အာဏာကိုထိတိုက်မယ်လို့ပြန်ပြီးတင်းကျပ်လာတယ်လို့ကျွန်တော်တို့မြင်ပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအခြေအနေမျိုးမှာလူခွင့်ရေးဆိုင်ရာတိုးတက်မှုတွေဖြစ်ပေါ်တယ်ဆိုပေမဲ့လူတို့ကကြည်ကြည်ပြင်းပြန်ခံစားနေတဲ့လူခွင့်ရေးတိုးတက်မှုတွေမရှိတာဒါပေမဲ့အခုလိုမျိုးဟိုရွေးကောက်ပွဲနီးလာတဲ့အခြေအနေမှာတို့ဘလို့အကြောင်းမျိုးနဲ့ပဲဖြစ်ဖြစ်လူခွင့်ရေးအခြေအနေကိုနောက်ပြန်ဆုတ်သွောင်းအောင်လုပ်နေတဲ့အနေအထားတွေမှာမြန်မာနိုင်ငံအနေနဲ့ဘာကိုအရေးတကြီးဆောင်ရွက်သင့်တယ်လို့အကြံပြုချင်ပါလဲကိုပိုကြည်အရင်ဖြေပေးပါရှင
်ဒီကတော့ကျွန်တော်တို့ဒီဥပမာចောင်းသားတမကဖွဲ့စည်းခွင့်ကိုចောင်းသားတွေတောင်းဆိုနေတဲ့ဟာကိုတကယ်ကိုခင်လိမ့်မယ်နဲ့အသိမတူတင်တယ်ခွင့်ပြုတင်တယ်အဲ့လိုပဲဒီအလုသမားတွေနော်လောကတောင်းဆိုတောင်းဆိုတဲ့လောကတိုးမြင့်ဖို့အတွက်တောင်းဆိုတဲ့ကိစ္စတွေကိုဒါကိုတကယ်ကိုစိတ်သက်ဆွေးနွေးပြီးတော့တရားကိုဖြည့်ရှင်းတင်တယ်အဲ့လိုပဲဒီလေယာဉ်ပြီးပြဿနာပေါ့ဒီလေသမားတွေခံစားနေရတဲ့ကိစ္စမှာလေသမားတွေဘက်ကနေပြီးတော့အစိုးရကနေပြီးကာကွယ်ပေးပြီးတော့ချက်တည်တင်တယ်အဲ့ဒါဆိုရင်ကျွန်တော်တို့နိုင်ငံထဲမှာရှိနေတဲ့ပြဿနာတွေတချို့ကချုပ်ငင်းသွားမယ်အဲ့တော့ပြီးလို့ရှိရင်တော့ဒီပြည်တွင်းစစ်ရေးဆိုင်ရာကိစ္စကိုအစိုးရအနေနဲ့အပူတင်ဆောင်ရွက်တင်တယ်အဲ့လိုမျိုးဆောင်ရွက်တဲ့အခါကျတော့မှဒီစစ်ပွဲဆိုတာနဲ့လူ့ခွင့်ရေးစစ်ပွဲမှုကလည်းတရားရေးဆက်ဆက်နေတာမျိုးတွေရှိပါတယ်အခုဆိုရင်ပဲဒီလောက်ပင်ဒေသမှာဒီပြည်သူလူထုတွေအသက်ခံနေရတယ်ဆိုတဲ့ကိစ္စတွေနှိမ့်ဆက်ခံနေရတယ်ဆိုတဲ့ကိစ္စတွေကသတင်းတွေမှာတွေ့နေရတာမျိုးတွေရှိတယ်ဒီအရေကိုမဖြေရှင်းနိုင်ရင်တော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလည်းပိုပြီးတော့သိုးသောနေတဲ့အနေအထားရှိတယ်ပြည်သူလူထုကလည်းတကယ်ကိုစိတ်အေးချမ်းစိတ်အေးချမ်းဆိုတာနဲ့နေနိုင်မယ့်အနေအထားမျိုးကိုကျွန်တော်တို့မတွေ့ရပါဘူးဒါကိုအစိုးရအနေနဲ့အပူတပင်ဖြေရှင်းတယ်ပါတယ
်ဟုတ်ကဲ့ဟုတ်ကိုဘူကြီးနဲ့မန်ရွှေမုံဘက်ကနေထောက်ပြသွားတဲ့အချက်တွေပါပြီးတော့အချုပ်အားဖြင့်အရာဒီမြန်မာနိုင်ငံဒီလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီပြည်ရင်းစစ်တွေချုပ်ငင်းပြီးတော့ဒီပြည်ရင်းမှာလည်းအခြေခံလူခွင့်ရေးရှိတော့မှဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲအခြေအနေရောပြီးတော့ဟိုရေရှည်ပန်းနိုင်ဖြစ်တဲ့ဟိုဒီမိုကရေစီနိုင်ငံတော်အသစ်တစ်ခုကိုလူခွင့်ရေးပြည်ပြည်ဝဝနဲ့ဟိုရှောက်လန်းနိုင်မှုအတွက်ကောအလုံးအဆင်ပြေမယ်လို့ပြောရမှာပါရှင်ဟိုဒီနေ့အတွက်ဒီညအတွက်တိုက်ရိုက်လေလံအစီအစဉ်ကတော့ဒီလောက်ပါပဲဒီအစီအစဉ်ကိုဗုဒ္ဓဖူးမနက်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးကြတဲ့ကိုဘိုကြီးနောက်ပြီးတော့မက်ရွှေမုံနောက်ပြီးတော့ကော်လာရီဖြစ်တဲ့ကိုတီးလည်မှုကိုနေလင်းဦးနဲ့စာရေးလာကြတဲ့တော်ရရှင်ကိုကျေးဇူးတင်ပါတယ်ရှင
်ဒါကတော့မနေ့ကညပိုင်းကဆွေးနွေးခဲ့တဲ့တရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်မအေးတန်လာကျော်ကစီစဉ်တင်ဆက်ခဲ့တာပ
ါအမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ဒေါ်ရန်ဒရိစန်တွေသူတို့ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေနဲ့ထုတ်ကုန်တွေကိုတရားမဝင်တည်ဆောင်ရောင်းဝယ်တာဟာစီးပွားရေးလုပ်ငန်းကြီးပါဒေါ်ရန်ထိန်းသိမ်းသူတွေရဲ့ခန့်မှန်းချက်အရဆိုရင်တစ်နှစ်ကိုအမေရိကန်ဒေါ်လာ8ဘီလီယံကနေ10ဘီလီယံအထိရှိပါတယ်ရှုပ်ထွေးတဲ့နိုင်ငံစုံရာဇဝတ်ကိန်းတွေတချို့ဖြစ်ရတွေမှာဆိုရင်စစ်သွေးကြွအုပ်စုတွေကလုံနေကြတာဖြစ်ပြီးဒီကိစ္စကဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိုပိုပိုပြီးချိန်ချောက်နေပါတယ်ဒါအပြင်ဒေါ်ရန်ထိန်းသိမ်းရေးဆယ်စုနှစ်များစွာကြိုးပမ်းမှုတွေတရားဥပဒေစိုးမိုးရေးနဲ့လူမှုဝန်ဝိုင်းတွေရဲ့ရေရှည်ခိုင်မာတဲ့အသက်မွေးဝမ်းကြောင်းတွေကိုထိခိုက်စေပါတယ်။အမေရိကန်ပြည်ထောင်စုဟာတရားမဝင်ဒေါ်ရိုင်းထွက်ကုန်တွေအတွက်အကြီးမားဆုံးဈေးကွက်တစ်ခုဖြစ်တယ်လို့တချို့ဖြစ်ရတွေမှာအာရှတိုက်ကိုအဲ့ဒီထွက်ကုန်တွေပို့တဲ့ခရီးတစ်ထောက်ဖြစ်နေပါတယ်။ဒါကြောင့်ဒေါ်ရိုင်းတရိတ်ဆန်ပေါင်ခုကုန်ကူးမှုတိုက်ဖျက်ရေးအမေရိကန်အမျိုးသားမဟာဗျူဟာကိုအထောက်ပံ့ပြုတဲ့အနေနဲ့အကောင့်ထယ်ဖို့ရေးစီမံကိန်းတရက်ကိုမကြသေးခင်ကပဲကြေညာထားပါတယ်။ဒီစီမံကိန်းဟာအမျိုးသားမဟာဗျူဟာရဲ့ရည်မှန်းချက်၃ခုကိုအကောင့်ထည့်ဖော်ဖို့ဖြစ်ပါတယ်။အဲ့ဒါတွေကတော့ပြည်တွင်းမှာရောတကဘာလုံးမှာပါအရေးယူလှုပ်ဆောင်မှုအားကောင်းစေဖို့တရားမဝင်ကူတန်းရောင်းဝယ်တဲ့ဒေါ်ရိုင်းတွေကိုဝယ်လိုအားလျှော့ချဖို့နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့လိုဖြစ်ပါတယ်။ဒေါ်ရိုင်းမှောင်ကိုကုန်ကူးတာကိုတကဘာလုံးအစ်စ်နဲ့တိုက်ဖြတ်တာမှာအဓိကကိစ္စရပ်တစ်ခုကတော့နိုင်ငံအများစုမှာဒေါ်ရိုင်းမှောင်ကိုကူးတဲ့ကိစ္စကိုစိုးရွားတဲ့ရာဇဝတ်ပြစ်မှုအဖြစ်ခုချိန်ထိမသတ်မှတ်သေးတာရာဇဝတ်ပြစ်မှုဆိုင်ရာဥပဒေတွေရေးဆွဲပြဋ္ဌာန်းကျင့်သုံးတာမျိုးမရှိသေးတာတော်ရိုင်းမှောင်ကိုကုန်ကူးတဲ့အပေါ်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာမျိုးမရှိသေးတာပါပဲဖြစ်ရတွေကိုစုံစမ်းစစ်ဆေးပြီးအဲ့ဒီလိုဥပဒေတွေနဲ့အညီလို့ဖို့တင့်လျော်တဲ့စွမ်းအင်လည်းနိုင်ငံတွေမှာမရှိကြပါဘူး
အကျင့်ပြတ်ချဆောင်မှုကိုအောင်မြင်မြင်တိုက်ဖြတ်ဖို့နဲ့တော်ရန်ဆိုင်ရာရာဇဝတ်မှုနဲ့ဆက်ဆက်တဲ့ငွေတွေတရားမဝင်ဝင်နေတာကိုတားဆီးဖို့ခိုင်မာတဲ့တရားရေးစနစ်လည်းမရှိကြပါဘူး။ဒါကြောင့်လက်တွဲလုံဆောင်ပေးနိုင်ငံတွေမှာတရားဥပဒေပိုင်းအားကောင်းဖို့နဲ့ရာဇဝတ်ပြစ်မှုဆိုင်ရာတရားရေးစနစ်စွမ်းရည်အားကောင်းဖို့လုပ်တဲ့နေရာမှာအမေရိကန်ကကူညီပါမယ်။အမေရိကန်ပြည်တွင်းမှာရောပြည်ပမှာပါတရားမဝင်တော်ရိုင်းမှောင်ကိုကုံဝဲလိုအားကိုလျှော့ချဖို့နဲ့တော်ရိုင်းမှောင်ကိုကုံကူးခြင်းရဲ့တည်ရောက်မှုတွေပေါ်လူလူရဲ့တိနာလည်မှုကိုမြင့်တင်ခြင်းအားဖြင့်လည်းအပြင်းထန်လှုပ်ဆောင်နေပါတယ်။တော်ရိုင်းမှောင်ကိုကုံကူးမှုတိုက်ဖြတ်ရေးမှာလက်တွဲလှုပ်ဆောင်ဘက်တွေရဲ့ခိုင်မာတဲ့ပါဝင်မှုရအောင်တွန်းအားပေးဖို့နိုင်ငံရေးလှုပ်ဆောင်လူစိတ်ကိုအားကောင်းစေရေးနဲ့တစ်ကမ္ဘာလုံးရဲ့အားပေးကူညီမှုကိုစုစည်းဖို့လှုပ်ဆောင်သွားပါမယ်။တော်ရန်တွေးဆန်တွေကိုအကောက်ွယ်ပေးတဲ့နိုင်ငံတကာသဘောတူညီချက်တွေကိုအကောင့်ထဲပုံမှုအားကောင်းစေဖို့လှုပ်ဆောင်သွားပါမယ်။တော်ရန်ဆိုင်ရာရာဇဝတ်မှုကိုတိုက်ဖျက်ရေးတီထွင်ဆန်းသစ်ပြီးထိရောက်တဲ့ချဉ်းကပ်မှုတွေကိုဖော်ထုတ်အကောင့်ထဲပို့ဖို့လက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားပါမယ်။ကမ္ဘာကြီးရဲ့အထိမ်းအမှတ်တွေးဆန်တွေကိုကောက်ွယ်ဖို့တကမ္ဘာလုံးမှာတာဝန်ရှိတယ်လို့ဖေဖော်ဝါရီလကတော်ရန်မောင်ကိုကုံကူးမှုတိုက်ဖျက်ရေးအမျိုးသားမဟာဗျူဟာမိတ်ဆက်မှာသမရဘရာဂိုဘာမာကရေးခဲ့ပါတယ်။ကဘာကြီးရဲ့တဘာဝအလှတရားကိုနောင်မျိုးဆက်တစ်တွေအတွက်ထိမ့်သိမ်းဆောက်ရှောက်တာမှာကူညီရမယ့်တာဝန်ဝတရားကိုပြင်မိစေရေးအမေရိကန်ပြည်ထောင်စုကအခိုင်အမာတန်ဋိဌံချထားပါတယ်လို့သမရဘရာဂိုဘာမာကရေးခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘမဟုတ်ကြောင်းအတိပေးလို့ရတယ်ခင်ဗျာ VOE ရဲ့ February 25ရက်ဗုဒ္ဓဦးနေ့နာနေဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံတွင်အရှေ့မြောက်ပိုင်းဒေသမှာရှိတဲ့အစီးရီးယားခရီးရန်ဘာသာဝင်90ကို IS Islamic စစ်သွေးကြွတွေကပြန်ပြီးဆွတ်သွားတယ်လို့တက်ကြွလို့ရှာသူတွေကပြောပါတယ်ဒီနေ့လာနေကဟာဆာခေခရိုင်တွင်းကခဘူးဒေသမှာတက်ပွဲတွေဖြစ်ပြီးတဲ့နောက်ဒေသကအများအပြားကိုပြန်ပြီးဆွတ်သွားခြင်းဖြစ်ကြောင်းပြည်တင်ချေဆိုင်စီးရီးယားလူခွင့်ဆောင်ကြည့်အဖွဲ့ကပြောပါတယ်ချက်ပြည်တော်စုသမရနိုင်ငံက URSKI Broad မြို့ကစားတောက်ဆိုင်တစ်ခုမှာတင်နာသမားကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး၈ယောက်သေဆုံးသွားပါတယ်တင်နာသမားဟာလည်းသူ့ကိုယ်သူတက်တည်သွားတယ်လို့ဆိုပါတယ်အမျိုးသမီးတဦးကတော့ဘိုက်ကိုတင်နာထိမှန်သွားပြီးဆုံးရရတဲ့အနေထားမှာရှိကြောင်းနဲ့ဒါဟာငင်းကြနေတဲ့ချက်နိုင်ငံတမိုင်းတစ်လျှောက်မှာအဆိုးဝါးဆုံးပစ်ခတ်မှုဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်တင်နာသမားကအဲ့ဒီလိုပစ်ခတ်ခြင်းမပြုလုပ်ခင်ဒေသခံရုပ်မြင်သံကြားဌာနကိုခေါ်ပြီးသူ့ပြဿနာတွေကိုရဲကမဖြေရှင်းနိုင်တဲ့အတွက်သူဟာသူဖြေရှင်းတော့မယ်လို့ချင်းချောက်ပြောကြခဲ့ကြောင်းလဲရေဒီယိုအသံလွှင့်ဌာနကပြောပါတယ်အမျိုးသားတအုပ်ကဆိုင်ထဲဝင်လာပြီးတနက်နေ့ပြစ်ခတ်ခဲ့ကြောင်းစားတော့ဆိုင်ပန်ရှင်ပါဗယ်ကာလစ်ဆိုသူကပြောပါတယ်သူနဲ့တခြားဆိုင်ထဲမှာရှိနေတဲ့သူတွေထွက်ပြေးသွားကြတယ်လို့သူကပြောပါတယ်ကာတာနိုင်ငံမှာကျင်းပမဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲဂရီကိုနိုဝင်ဘာလနဲ့ဒီဇင်ဘာလတွေမှာကျင်းပတဲ့ကြောင်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့လုပ်ငန်းအဖွဲ့ကအင်္ဂါနေ့မှာပြောလိုက်ပါတယ်အင်ရှင်နိုင်ငံမှာအပူချိန်ပြင်းလွန်းတဲ့မေလနဲ့စက်တင်ဘာလတွေမှာမကျင်းပပဲတခြားကမ္ဘာအခမ်းအနားတွေနဲ့လည်းလွတ်ကင်းတဲ့အဲ့ဒီအချိန်ကာလဟာအကောင်းဆုံးဖြစ်တဲ့အတွက်အဲ့ဒီလိုအကြံပေးရခြင်းဖြစ်ကြောင်း FIFA ကော်မတီကပြောပါတယ်ထုံးစံအရကတော့ကမ္ဘာဖလားပွဲစဉ်တွေကိုဇွန်နဲ့ဇူလိုင်လတော့မှာကျင်းပလေးရှိပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာအင်ရှင်ကာတာနိုင်ငံရဲ့အပူချိန်ဟာ40ဒီဂရီလောက်ရှိတယ်လို့ဆိုပါတယ်မြောက်မြန်မာနဲ့ဗီယက်နမ်နိုင်ငံတွေမှာပြုလုပ်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေအတိုင်းဆောင်ရွက်ဖို့တိုက်တွန်းပြောဆိုနေတဲ့ပေါ်မြောက်ကိုရီးယားကအလေးထားစဉ်းစားမဲ့ပုံမပေါ်ဘူးလို့လေ့လာသူတွေကပြောပါတယ်။ဗီယက်နမ်နိုင်ငံမှာစီးပွားရေးပြုလုပ်ပြောင်းလဲမှုတွေလှုပ်ဆောင်တယ်လို့မြန်မာနိုင်ငံမှာလည်းပြုလုပ်ပြောင်းလဲမှုတွေလှုပ်ဆောင်တာအချို့ဖြစ်ထွန်းတဲ့အတွက်တောင်ကိုရီးယားသမ္မတကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှန်ကြီးညာသွားခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ဆမ်မိုးဝေပါအခုထုတ်လွှင့်တဲ့တနားစားအစီအစဉ်ကိုမနေ့၈နာရီကနေ9နာရီလိုင်းဒိုမီတာ16.19နဲ့25တို့ကနေထုတ်လွှင့်သွားမှာပါညနေပဲ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.19နဲ့25တို့ကနေနားဆင်နိုင်ပါတယ် VOV နားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.